Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်ရဲ့2023ခုနှစ်ဇွန်လ17ရက်နေ့တနင်္ဂနွေနေ့မနက်ဖြန်တောင်လင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လင်းနေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်တောင်လင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါရှင်။ကျွန်မကခင်ဗျာသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။ဇွန်လ19ရက်နေ့မှာကြာရောက်မယ်မြန်မာဒီမိုကရေစီခေါင်းဆောင်ဂျော်ဆန်းစုကြည်ရဲ့မွေးနေ့အတွက်တားဖြစ်သူကိုထိန်လင်းကမိခင်နဲ့တကွနိုင်ငံချင်းသားအလုံးပြန်ပြီးလှုပ်ပေးဖို့အတွက်စစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်ပြည်ပရောက်မြန်မာတွေကလည်းဂျော်ဆန်းစုကြည်မွေးနေ့အတွက် Washington DC နဲ့ဥရောပတခွင်မှာစုဝေးပြီးတော့ချမ်းပနေကြပါတယ်နေတို့ဖွဲ့ဝင်ဖြစ်ဖို့အတွက်ရှောက်ထားတဲ့ Ukraine နိုင်ငံအတွက် American ဘက်ကဒီတဲ့ပို့ပြီးတော့လိုက်လက်ရော်ရော်လှုပ်ဆောင်ပေးမှာမဟုတ်ဘူးလို့ American သမ္မတ Joe Biden ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုစုံမှုကြော်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်ဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားထားတဲ့ထိုင်းနိုင်ငံကပြုလုပ်တဲ့မြန်မာအရေးအာဆီယံဆွေးနွေးပွဲကိုတော့ NUG ကကန့်ကွက်ထားပါတယ
်စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဖို့ဆိုပြီးတော့အာဆီယံနိုင်ငံတွေကိုဖိတ်ကြားချက်ဟာအာဆီယံထိပ်သီးအစည်းအဝေးတွေဆုံးဖြတ်ချက်တွေနဲ့လည်းဆန့်ကျင်ရာရောက်တယ်
။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။ဒါအပြင်ကမ်ပက်လက်ကတိုက်ပွဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်လူဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာစတဲ့ပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ်။
ဇွန်လ19ရက်နေ့မှာကြာရောက်မဲ့ဒေါန်ဆန်းစုကြည်ရဲ့အသက်88နှစ်မြောက်မွေးနေ့အခါသမျှမှာတားဖြစ်သူကိုထိန်လင်းခေါ်ကင်အဲရစ်ကသူ့ရဲ့မိခင်ကိုဖမ်းဆီးထားတာဟာတရားဝင်မှုမရှိဘဲမိခင်ဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်စနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ
် Firstly to the Burmese military to release my mother and all political prisoners
ပထမဦးစားမြန်မာစစ်တပ်ကိုပြောကြားလိုပါတယ်ကျွန်တော်ရဲ့မိခင်ဖြစ်သူနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်ပြီးလွှတ်ပေးပါအပြစ်ခတ်ရက်စဲပြီးတွေ့ဆုံဆွေးနွေးပါအာဏာကိုဒီမိုကရေစီနည်းအရွေးချယ်ထားတဲ့အစိုးရထံပြန်ပြီးလွှဲပြောင်းပေးရပါလို့ဒေါန်ဆန်းစုကြည်ရဲ့တားငယ်ဖြစ်သူကိုထင်းနှင်းကသူ့မိခင်မွေးနေ့အတွက်ထုတ်ပြန်တဲ့ဗီဒီယိုမှာပြောထားတာပါမိခင်အဖမ်းဆီးခံရပြီးခဲ့တဲ့နောက်သူ့အနေနဲ့မိခင်နဲ့တွေ့ဆုံခွင့်ဆက်သွယ်ခွင့်မရသလိုသူ့မိခင်ဘယ်နေရာမှာရှိနေလဲဘယ်လိုအခြေအနေရင်ဆိုင်နေရတယ်ဆိုတာကိုလည်းသိခွင့်မရဘူးလို့အသက်46နှစ်ရွယ်ရှိပြီဖြစ်တဲ့တားဖြစ်သူကိုထင်းနှင်းကပြောပါတယ်။တိုင်းဒေသလူမျိုးစုတွေပေါ်မှာနှစ်ပေါင်းများစွာဆစ်ဆင်တိုက်ခိုက်ခဲ့တဲ့စစ်တပ်ဟာကိုပြည်သူတွေကိုကိုပြန်ပြီးဖိနှိပ်ညှဉ်းပန်းနေတဲ့အတွက်ဒီကနေ့အချိန်မှာလူပေါင်း 1.8 တန်းလောက်အိုးရင်ဆန့်ခွာထွက်ပြေးနေရပြီး 18 တန်းကျော်လောက်ကအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်။ဒါကြောင့်ဗြိတိသျှအစိုးရနဲ့နိုင်ငံတကာအစိုးရတွေအနေနဲ့မြန်မာအရေးကိုဦးစားပေးပြီးဆောင်ရွက်ဖို့မြန်မာစစ်ကောင်စီနဲ့တန်တမာအဆက်အသွယ်ဖြတ်ပြီး NUG အစိုးရနဲ့ဆွေးနွေးဖို့ပါတောင်းဆိုတယ်လို့ပြောပါတယ်။နောက်နှစ်မွေးနေ့အချိန်မှာမိခင်ဖြစ်သူဒေါန်ဆန်းစုကြည်နဲ့ပြန်ပြီးတွေ့ဆုံရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းတားဖြစ်သူကပြောဆိုထားပါတယ
်။ဇွန်လ19ရက်နေ့မှာကြာရောက်မဲ့အဖမ်းဆီးထိန်သိမ်းကံနိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်ရဲ့အသက်88နှစ်မွေးနေ့ကိုဇွန်လ19ရက်နေ့စနေနေ့ကအမေရိကန်ပြည်ထောင်စု Washington DC မှာမြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေကကျင်းပခဲ့သလိုပဲဥရောပတိုက်နယ်သာလန်နိုင်ငံမှာလည်းအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေကစုရုံးကျင်းပခဲ့ပါတယ်။ဒေါန်ဆန်းစုကြည်မွေးနေ့အတွက် NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကစွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေအခုလိုပြောဆိုတိုက်တွန်းခဲ့ပါတယ်
။အမေဒေါန်ဆန်းစုကြည်ကိုအမှန်တကယ်ချစ်မြတ်လို့ပြီးတော့သူလိုချင်တဲ့အကောင်းဆုံးစုမှုပေးဖို့အတွက်လူတိုင်းလူတိုင်းကရောက်တဲ့နေရာမှာရရတာဝန်တော်လှန်ရေးအသည့်တော်လိုင်းသစ္စာတော်လိုင်းဂတိတွေမပြောက်ဘဲနဲ့ဆက်လက်ပြီးလှုပ်ဆောင်နေတဲ့လူချင်းနဲ့ငြိမ်းချမ်းရေးစစ်အာဏာရှင်ဆန့်ကျင်ရေးတိုင်းပြည်ရဲ့ဒီမိုကရေစီလူ့ခွင့်ရဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်ပေးဖို့အတွက်အများကြီးတိုက်တွန်းလိုပါတယ်ပန်ကြားလိုပါတယ
်အမေရိကန်ပြည်ထောင်စု Washington DC မှာတော့အဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့ NUG ဝန်ကြီးဒေါက်တာဇော်ဝေစိုးကိုထင်းလင်းအောင်ကိုမိုးစောဦးတို့ပါဝင်ပြီးဒေါန်ဆန်းစုကြည်မွေးနေ့ကျင်းပခဲ့သလိုလက်ရှိနိုင်ငံရေးအပေါ်ဆွေးနွေးရှင်းလင်းမှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ NUG ရဲ့တနစ်တာဒေါ်လာရေးအောင်နိုင်ရေးအစီအစဉ်အနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်တိုင်းရင်းသားများနဲ့သဘောတူညီချက်တွေအပါအဝင်အမေရိကန်အစိုးရရဲ့ကူညီပံ့ပိုးမှုတွေအခြေအနေစတာတွေကိုဆွေးနွေးရှင်းလင်းသွားမယ်လို့အခမ်းအနားအစီအစဉ်မှာဖော်ပြထားပါတယ်။အခမ်းအနားကိုတော့ည9:00နာရီမှာစတင်ခဲ့ပါတယ်။နယ်သာလန်နိုင်ငံမှာလည်းဒေါ်ဆန်းဒီကမှာခင်ဗျအခမ်းအနားကိုတော့ည9:00နာရီမှာစတင်ခဲ့ပါတယ်။နယ်သာလန်နိုင်ငံမှာလည်းဒေါ်ဆန်းစုကြည်ကိုထောက်ခံသူအားပေးသူတွေကဆုတောင်းမြတ်တာပို့သခဲ့သလိုအမှန်တကယ်အကူအညီလိုအပ်နေတဲ့စစ်ဘေးကြုံနေရသူတွေအတွက်ဆေးဝါးရိက္ခာနဲ့စစ်ဘေးဒုက္ခသည်ကလေးတွေအတွက်ဒေါ်ဆန်းစုကြည်မွေးနေ့ဒါတာဖြစ်စုပေါင်းထူထမ်းတော့မှာဖြစ်တယ်လို့ကျောက်စုခဲ့ပါတယ်အခမ်းအနားဘုကတော့နေ့လယ်7နာရီမှာစတင်ခဲ့ပါတယ
်ထိုင်းနိုင်ငံမှာတော့အနောက်ဖက်ချမ်းကမြန်မာ26မှာတင်းကျပ်စွာထိန်းချုပ်ထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့မြန်မာစစ်ပြေးဒုက္ခသည်9000လောက်ဟာလာမယ့်အင်္ဂါနေ့မှာကြာရောက်မဲ့နိုင်ငံတကာဒုက္ခသည်များနေ့ကိုတစ်နှစ်ထပ်ပြီးတော့ဖြတ်ကျော်အောင်မှာဖြစ်ပါတယ်တချို့ဒုက္ခသည်တွေကဒီစခန်းတွေမှာနေထိုင်ရတာနှစ်ပေါင်း40လောက်ကြာမြင့်နေပြီဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကတော့ဒီဒုက္ခသည်တွေကိုတက်တရနိုင်ငံတွေမှာပြန်အခြေချနေထိုင်မှုအစီအစဉ်ချက်ကိုထိုင်းစွာကခြေညာခဲ့ပါတယ်ဒီဒုက္ခသည်တွေတဲကအများစုကိုအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကိုပူးပေါင်းပြီးခေါ်ယူဖို့သဘောတူထားတာပါအခုချိန်ထိတော့ဒီဒုက္ခသည်တွေခေါ်ယူဖို့အမေရိကန်တက်နိုင်ငံကပဲကတိပြုထားပါတယ်ဒုက္ခသည်တွေရှိနေပေမဲ့သူတို့ဒီနေရာထွက်ခွာပြီးတခြားမှာပြန်အခြေချနေထိုင်မှုတိကျရှင်းလင်းတဲ့တည်ဝင်အစီအစဉ်မရှိပါဘူးအခုတော့ဒုက္ခသည်တွေပြန်နေရာချတိုင်းအစီအစဉ်စတင်လိုက်တာကြောင့်ဒါဟာဒုက္ခသည်တွေအတွက်ကောင်းမွန်တဲ့ကိစ္စဖြစ်တယ်လို့နေဆက်ဒုက္ခသည်များကုညီအဖွဲ့ TBC ရဲ့ယာယီမှုဆောင်အရာရှိချုပ်တင်မတီမိုးကပြောပါတယ်ဆယ်စုနှစ်ပေါင်းများစွာစစ်တပ်နဲ့တိုက်ခိုက်လက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေဟာ2021စစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုဆိုးခဲ့တာပါဒါကြောင့်ဒုက္ခသည်အများပြားလည်းနေရမပြိုင်နိုင်ဖြစ်နေပါတယ်ဒုက္ခသည်စခန်းတွေကိုကုညီထောက်ပံ့နေတဲ့နိုင်ငံတကာအလှူရှင်တွေဟာငွေကြေးလျှော့ပေါဖျက်တောက်လာပေမဲ့ဒီဒုက္ခသည်တွေကိုစခန်းဖြင့်တွေ့ပြီးနေထိုင်လောက်ကင်စားတောက်ခွင့်ပညာသင်ကြားခွင့်ထိုင်းဆွေရကခွင့်ပြုမထားပါဘူ
းအိန္ဒိယမှာအပူလိုင်းဖြတ်တန်းခဲ့တဲ့အတွက်အ ਨੇ ဆုံးလူ34ဦးသေဆုံးခဲ့ပါတယ်အဓိကတော့မြောက်ပိုင်းပြည်နယ်ဖြစ်တဲ့ Uttar Pradesh နယ်မှာဖြစ်ခဲ့တာဖြစ်ပါတယ်တာဝန်ရှိသူတွေကတော့အသက်60အထက်သက်ကြီးရွယ်အိုတွေကိုနေအပြင်ထွက်ဖို့တတိပေးထားပါတယ်အဓိကအပူလိုင်းဟာဘယ်လာမြို့မှာဖြစ်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့နေ့မှာအပူချိန်က108ဒီဂရီဖာရင်ဟိုက်အထိမြင့်တက်ခဲ့ပါတယ
်ဗျူရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ524 kHz 12.13 MHz ဖိုင်ဒိုမီတာ40 kHz 9433ဖိုင်ဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် View American တိုင်ငံမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နေတုဖွင့်ဖြစ်နဲ့ရှောက်ထားတဲ့ Ukraine အတွက်လက်လက်ရောရောလုတ်ပေးတာမျိုးသူ့အစိုးရဘက်ကလုတ်မှာမဟုတ်ဘဲစစ်တမ်းခန့်နေရတဲ့ Ukraine အနေနဲ့နေတိုမဟာမိတ်အဖွဲ့တွေကိုဝင်မယ်ဆိုရင်တခြားအဖွဲ့ဝင်တွေနိုင်ငံတွေနီးတူစံချိန်သတ်မှတ်ချက်တွေပြည့်မီဖို့အတွက်လိုအပ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောပါတယ်နေတိုအဖွဲ့ဝင်ဖြစ်နေရှောက်ထားဖို့မစင်စားခင်မှာဝင်မဲ့နိုင်ငံတွေအနေနဲ့စီးရင်းနဲ့ဒီမိုကရေစီရေးဆိုင်ရာဖြစ်ပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တာပါသမ္မတဘိုင်ဒန်ကယူကရိန်းအတွက်သတ်မှတ်ချက်တွေကိုဘေးဖယ်ထားဖို့ရှိတယ်လို့ဘိုင်ဒန်အစိုးရအဖွဲ့အရာရှိတွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောခဲ့တာဖြစ်ပြီးရုရှားရဲ့ကြီးကြော်စစ်တမ်းခန့်နေရတဲ့ယူကရိန်းကဒီသတင်းပတ်ထဲမှာပဲရုရှားကိုဒဏ်ပြန်ထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ကအမေရိကန်ဟာယူကရိန်းအတွက်စီးရဲလက်တွဲဆောင်ရွက်နိုင်စွမ်းရှိဖို့အတော်များများလုပ်ပေးခဲ့တယ်လို့ပြောပေမဲ့ယူကရိန်းနေတိုအဖွဲ့ရဲ့ဝင်နိုင်မှုအတွက်လက်လက်ရောရောလုပ်တာတော့မရှိဘူးလို့စနေနေ့မှာပြောပါတယ်။နေတိုမဟာမိတ်အဖွဲ့အနေနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲမှာဂုတဲ့ပိုးပြီးပါဝင်ဖို့လှုပ်လာရင်တိတ်ကိုအနေကြီးကြီးနဲ့ရင်ဆိုင်ရနိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်တာနဲ့စင့်ပီတာစဘတ်မှာကျင်းပတဲ့စီးပွားရေးဖိုရမ်မင်ကွန်းမှာသတိပေးခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းအရှေ့ပိုင်းကခါခီယက်ဖ်ဒေသမှာတော့စနေနေ့ကရုရှားရဲ့မစ်ဆိုင်းတုံးနဲ့တိုက်ခိုက်မှုကလည်းလောကပေးနှစ်ဦးတေဆုံးခဲ့ရတယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ
်။တရုတ်နဲ့ဆက်ဆံရေးမှာကျန်းမာတန်ဆွမ်းပြည်ချင်းချက်တဲ့ပုံစံနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်ကိုရီးယားအစိုးရရဲ့ကြိုးစားမှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကထောက်ခံကြောင်းပြောဆိုတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဝန်ကြီးဘလင်ကင်ဟာတနင်္ဂနွေနေ့မှာဘေကျင်းကိုရောက်သွားပြီး ဖြစ်ပြီးဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ရဲ့အဆင့်မြင့်ဆုံးထိပ်တန်းတာဝန်ရှိသူတဦးအခုလိုတွားရောက်တာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာတရုတ်အမေရိကန်ဆက်ဆံရေးတရုတ်နဲ့တောင်ကိုရီးယားကြားဆက်ဆံရေးအပြင်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးပတ်ချင်ရဲ့ပန်ကြားချက်နဲ့မြောက်ကိုရီးယားအရေးကိုပါဆွေးနွေးဖို့ရှိတယ်လို့တောင်ကိုရီးယားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားရဲ့ထပ်တလဲလဲရန်စားမှုသူတို့တမ်းပတ်ထားတဲ့လှုပ်ဆောင်မှုတွေအတွက်ဝန်ကြီးဘလင်ကင်နဲ့ Park တို့ပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြလို့လည်းပြောဆိုပါတယ်။ဒါအပြင်ကိုရီးယားကျွမ်းဆက်ဒေသနျူကလ িয়ার ကင်းမဲ့ဇုံဖြစ်လာရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတရုတ်ကအပြုသဘောဆောင်တဲ့ကဏ္ဍကနေပါဝင်ဖို့အမေရိကန်နဲ့တောင်ကိုရီးယားဂျပန်တို့ဆက်သွယ်တိုက်တွန်းတယ်လို့လည်းဆိုပါတယ်။သတင်းတွေကတော့ဒေါခင်မျိုးသက်နဲ့တူပြောပြခဲ့တာပါခင်ဗျာ။အခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။ကျေးပြည်နယ်ကံပဲလက်မျိုးကမြို့မရဲစခန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်တပ်ဖွဲ့ CDF နဲ့ညောင်ဦးခရိုင်ဒေသကကာကွယ်တပ်တို့ပူးပေါင်းပြီးတောက်ကြနေမှာ short တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့သလိုမြန်မာစစ်တပ်ဘက်ကလည်းစစ်ကောင်စီတပ်တွေဘက်ကလည်းလက်နက်ကြီးတွေအသုံးပြုပြီးပြန်လည်ပစ်ခတ်ခဲ့တယ်လို့ CDF တာဝန်ရှိသူတွေကပြောပါတယ်။အရသာထိခိုက်မှုအသေးစိတ်ကိုတော့မသိရသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြမှာပါ။
ဇွန်လ16ရက်နေ့ကကံပက်လက်မှာနေမြေရှင်းလင်းရေးလုပ်ဖို့ရောက်ရှိနေတဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့မြို့မရဲစခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေကအဆင့်တိုးမြင့်ထုတ်လုပ်ထားတဲ့ short တိုင်းဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးအနည်းဆုံး3လုံးလောက်ရဲစခန်းကိုထိမှန်ခဲ့တယ်လို့ CDF ကံပက်လက်ရဲ့တပ်မှုက VOA ကိုပြောပါတယ်
ကျွန်တော်ကပတ်လည်နာဘဝန်ဒီလာစစ်တပ်ရှိမြို့မှာတော့ဒီကျွန်တော်တို့တန်ပြီးတော့ဒီခတ်တဲ့ရှိတာဒီတိုင်းကတော့ဒီချို့ဟိုအတူတူလို့မရဘူးပေါ့အချို့တော့ဒီလိုကြားရတယ်ဒီအရင်ကတော့ကျွန်တော်တို့ဒီဆက်တိုက်ချင်းတွေကတုံးလာတော့အားနည်းရပေါ့ဒီမှာတိုင်းမှာပြည်မှာအချီချီရောက်တော့အာပြင်းစင်မှုအပိုင်းအာဒီအချို့မျိုးအပိုင်းကပြည်မှာပြည်မှာရဲ့အရင်သားမျိုးမှာတော့အာဒီကျွန်တော်ရဲ့မဟာမိတ်ကြီးရဲ့ဒီပေါ်မှာ
စစ်တပ်ဘက်ကဂျေးရွာတွေဘက်ကိုလက်နက်ကြီးနဲ့ဆေးချိန်ထက်မနည်းပြန်ပြီးပစ်ခတ်ခဲ့တယ်လို့သူကပြောပါတယ် CDF ကံပက်လက်တပ်ဖွဲ့ကကံကောခရိုင်တိုင်ရင်73ကံကောခရိုင်တိုင်ရင်8 CDF မင်းတပ်တို့နဲ့လည်းမေလာတဲမှာပူးပေါင်းလှုပ်ဆောင်တာတွေရှိခဲ့တယ်လို့ဆိုပါတယ်ဒေသတွင်းစည်ရေးအခြေအနေတင်းမာနေတာကြောင့်အရက်သားတွေတတိထားနေထိုင်ကြဖို့နဲ့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့ကိုလည်းသူကတတိပေးပါတယ်
ဒီလိုကြီးရသောင်းနေရဒီလိုကြီးရနေတာဒီလိုကြောင့်အများအားဖြင့်ပြီးရဒီလိုအတိကအစီပွားဖြစ်တဲ့ရဒီမှာမရှိတဲ့နေရချင်းတွေမရှိဘူးအမကွာလေးနဲ့ကအေးလေးကိုရှုတာမျိုးဒီလိုတစ်စီးတစ်စီးပါမရှိလာရင်ကျွန်တော်ကလည်းအရင်ကဖုန်းနဲ့ပို့လို့ဆိုတော့တော့ပို့ပါတယ်လို့ဒီအပေါ်မှာဒီလိုဒီအနေနဲ့ဒီလိုမျိုးရှိတာပြည်
ချင်းပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အရသာတသိန်းလောက်ဥယင်ဆွန့်ခွာထွက်ပြေးနေရတာပါဒီအပိုင်းအတွင်းစစ်ကောင်စီတပ်ကမင်းနဲ့မတူပီကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်ကကျေးရွာတွေထဲဝင်လာတဲ့အတွက်လူအယောက်900လောက်ဘေးလွတ်ရာကိုရှောင်တင်းနေရတယ်လို့လဲဆိုပါတယ်ဆိုရတဲ့ရာသီဥတုကြောင့်တက်ကြီးပိုင်းနဲ့ကလေးငယ်တွေတေဆုံးမှုရှိနေတယ်လို့လဲမင်းတပ်မျိုးကဒုက္ခသည်တွေကိုကူညီပေးရေးအဖွဲ့တွေကပြောပါတယ်ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အရေးပေါ်အကူအညီတွေကိုလည်းသူတို့ကတောင်းခံနေကြပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ကံပက်လက်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံကအစည်းအဝေးကြောင်းပြောပါအောင်မယ်ထိုင်းမှာတနင်္ဂနွေနေ့စတင်မဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကိုပါဖိတ်ကြားထားတဲ့ဝန်ကြီးအဆင့်အစည်းအဝေးကိုဖျက်သိမ်းဖို့NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုခဲ့သလိုအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလည်းတက်ရောက်ဖို့ညှိစုထားပါတယ်ထိုင်းနိုင်ငံခြားရေးဝန်ကြီးဦးဆောင်ကျင်းပမယ်ဒီအစည်းအဝေးနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့အခုထိုင်းရဲ့ဂျိုးပန်းမှုကအာဆီယံထိပ်သီးဆွေးနွေးပွဲကိုဆန့်ကျင်ရရောက်တယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကထောက်ပြပါတယ
်ဒီထိုင်းအိမ်ဆောင်အစိုးရအနေနဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဖို့ဆိုပြီးတော့အာဆီယံနိုင်ငံတွေကိုဖိတ်ကြားချက်ကိုကျွန်တော်တို့သိရှိရတယ်။အဲ့ဒီဖိတ်ကြားမှုနဲ့ဒီလိုအစည်းအဝေးမျိုးဟောဆောင်တာဟာအာဆီယံထိပ်သီးအစည်းအဝေးတွေဆုံးဖြတ်ချက်တွေနဲ့လည်းဆန့်ကျင်ရရောက်တယ်
။ဒါအပြင်ထိုင်းနိုင်ငံခြားရေးဝန်ကြီးရဲ့အခုဆွေးနွေးပွဲဖိတ်ကြားချက်ကိုအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးညှိစုချက်ထဲထူးခြားတာကို ဒီဘောပြုတ်နယ်တည်သူလွှတ်တော်မဟောင်းဦးရထွန်းကအ
ာဆီယံဥက္ကဋ္ဌတာဝန်လဲယူထားတယ်။နောက်မြမအရေးဖြေရှင်းဖို့လဲအာဆီယံဆုံးဖြတ်ချက်ဘောင်ထဲကနေပြီးတော့ကြိုးစားနေတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့တုံ့ပြန်ချက်ကဒီအစည်းအဝေးပေါ်မှာဒီအစည်းအဝေးရဲ့ရလတ်အပေါ်မှာတည်ရောက်မှုရှိလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့သူတို့တုံ့ပြန်လိုက်တဲ့စာထဲမှာအဓိကအားဖြင့်နှစ်ချက်ပြောတယ်။တစ်ချက်ကတော့ပြီးခဲ့တဲ့လထဲမှာကျင်းပသွားတဲ့42ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဒီကိစ္စကိုဆွေးနွေးခဲ့တယ်ဆိုပေမဲ့ဘာမှအားလုံးသဘောတူညီတဲ့မြန်မာနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့ဆိုတဲ့ဆုံးဖြတ်ချက်တစ်စုံတရာမချခဲ့ဘူးဆိုတဲ့ဥစ္စာအဲ့ဒါထောက်ပြသွားတဲ့အပြင်လာမဲ့၄ပတ်အတွင်းမှာလည်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေကတွေ့အုံးမှာပဲအဲ့ဒီလိုတွေ့တဲ့အချိန်ကျတော့ပြောလို့ရတာပဲဆိုပြီးတော့သူကထောက်ပြထားတယ
်အဲ့ဒီတော့ဒီအင်ဒိုနီးရှားရဲ့ညှဉ်းဆဲမှုကြောင့်ဒီဆွေးနွေးပွဲဆက်ဖြစ်လာနိုင်ခြေကိုလည်းဦးရထွန်းက
ဒီတုံ့ပြန်ချက်ကတော့အကျိုးအကြောင်းအချက်လက်ရှိတဲ့အတွက်ကြောင့်မလို့အာဆီယံအသင်းဝင်တခြားနိုင်ငံတွေကပါအခုထိုင်းကလုံးမဲ့အစည်းအဝေးအပေါ်မှာအာယုံဆိုင်မှုဒါမှမဟုတ်ရင်လည်းရလဒ်တစ်ခုထွက်ဖို့အတွက်ကိုတိတ်ပြီးတော့လေးလေးနက်နက်ရှိလိမ့်မယ်လို့ကျွန်တော်မထင်ဘူးဘာကြောင့်လို့ဆိုတော့အာဆီယံကဆုံးဖြတ်ချက်တစ်ခုခုချမယ်ဆိုရင်အားလုံးကသဘောတူမှချလို့ရတာ
ဒါအပြင်ဒေါ်စင်မောင်ကလည်းထိုင်းနေနဲ့ဒီဆွေးနွေးပွဲကိုဖျက်သိမ်းဖို့နဲ့တခြားနိုင်ငံတွေကလည်းမတက်ဖို့တောင်းဆိုရခြင်းအကြောင်းရင်းကိုအခုလိုရှင်းပြပါတယ
်။လွန်ခဲ့တဲ့နှစ်နှစ်ကျော်ကတည်းကစစ်ကောင်စီကိုယ်တိုင်တက်ရောက်ပြီးတော့သဘောတူထားတဲ့အာဆီယံပုံသဘောတူညီချက်၅ရက်မှဘာမှတိုးတက်မှုမရှိသေးပဲနဲ့ဒီလိုမျိုးစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံရေးကိုစားပြုမှုကိုနေရာပေးဖို့ဆောင်ရွက်လာတဲ့ကိစ္စဟာအာဆီယံရဲ့ဂုဏ်သိက္ခာကိုလည်းထိပါစေသလိုမြန်မာနိုင်ငံရဲ့ပြဿနာကိုလည်းပဲဖြေရှင်းနိုင်တဲ့လမ်းကြောင်းမဟုတ်ဘူးလို့ကျွန်တော်တို့ကယုံကြည်တယ်။ဒါကြောင့်မို့လို့ဒီလိုချင်းကပ်ပုံမျိုးကိုကျွန်တော်တို့ကဆက်လက်ပြီးတော့ဆောင်ရွက်ခြင်းမပြုဘူးလို့ဒါသဘောထားထုတ်ပြန်ရတာဖြစ်ပါတယ်။
အဲ့ဒီတော့ဒီဆွေးနွေးပွဲနောက်ဆုံးဖြစ်လာနိုင်တဲ့ရလကူမေယာမဦးရထွန်းက
လူမစုံတဲ့အနေထားလောက်ထိတော့ဖြစ်သွားနိုင်တာပေါ့လေအခုကအင်ဒိုနီးရှားကမတည့်ဘူးနောက်တစ်ခါမလေးရှားတို့စင်ကာပူတို့ကလည်းတိတ်မသေးကြဘူးဆိုတဲ့အခါကျတော့တော်တော်လေးတက်ရောက်တဲ့လူသူတို့မှန်းထားတဲ့ပြည့်မတက်ဖို့များတယ်နောက်တစ်ခုကတကယ်လို့တက်ခဲ့ရတော့မှစီရဲရည်ရဲချက်ကနာဆာကကိုနိုင်ငံရေးဝန်ကြီးအဆင့်အခုတွေ့ပြီးတဲ့အခါကျတော့သူကဖြောင်းပြပြီးတဲ့အခါကျတော့ထိပ်သီးခေါင်းဆောင်ကိုပါအာဆီယံအစည်းအဝေးတွေမှာပြန်တက်ခွင့်ရအောင်လုပ်ဖို့အထူးညီမှန်းထားပုံရတယ်ဆိုတော့အဲ့ဒီဟာကတကယ်ရမ်းကြလို့ရှိရင်အာဆီယံအသင်းထဲမှာအရင်ဆုံးဆုံးဖြတ်ရမှာအခုအဲ့လိုမလုပ်ဖဲနဲ့သူကပြီးတဲ့သူကသူဖောက်ပြီးစူးစမ်းတဲ့အတွက်ကြောင့်မလို့ဒါအင်ဒိုနီးရှားကလည်းအဲ့ဒါကိုထောက်ပြပြီးတဲ့အခါကျတော့ကန့်ကွက်တာဖြစ်တာပေါ့
တကယ်တော့မြန်မာပြည်အာဆီယံထဲမှာပိုပွင့်လင်းတဲ့နိုင်ငံတွေနဲ့ပိုအာဏာရှင်ဆန်တဲ့နိုင်ငံတွေကြားကွာဟမှုပိုကြီးမားလာနေတာကထိရောက်ဖို့အားနည်းစေတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီကိုပါဖိတ်ကြားပြီးတော့ထိုင်းကဥဆောင်ကျင်းပမဲ့အစည်းအဝေးနဲ့ပတ်သက်ပြီးသဘောထားတွေကိုကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါမယ်။ပထမအဆုံးကတော့ဒုအတန်အစည်းအဝေးဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအလုပ်ပြုတ်သွားတဲ့အလုပ်သမား1.6တန်းရှိတယ်လို့ ILO ကမ္ဘာအလုပ်သမားအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။စစ်ရုံအလုပ်ရုံနဲ့အများအပြားပိတ်ကုံနာနဲ့အမြအလုတ်ရှင်တွေကရော်ကြီးမပေးပဲအလုတ်ဖြုတ်တာတွေလည်းတိတိတသာပိုးဆိုးလာတယ်လို့အလုတ်သမားအခွင့်အရေးတက်ကြွလှူချသူတွေကပြောဆိုပါတယ်ဒီတစ်ပတ်မှာတို့ဒီတစ်ပတ်တို့အတန်းအစီအစဉ်မှာ Frontier မြန်မာ Wine. သားတွေကဒီဖြတ်တင်ဆက်ထားပါတယ
်ကျွန်မအနေနဲ့ဖြည့်ပြောရမယ်ဆိုလို့ရှိရင်တော့ကိုချုပ်ပေါက်ခံရတယ်ကိုချုပ်ပေါက်ခံရတယ်ဆိုရင်တော့ဒါတုံ့ပြန်မှု
တစားစားရော့ပါလာတဲ့မြန်မာအလုတ်သမားအခွင့်အရေးနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့အစည်း ILO ကပြစ်တင်ပြောဆိုလိုက်ပါတယ်။ကြာစင်းသွားတဲ့စီးပွားရေးတွေကအလုတ်နည်းနည်းလေးကိုပဲလူထောင်ထဲချီအပြိုင်အဆိုင်အလူရရဖို့လုပ်နေရပါတယ်။တမကတွေရဲ့လုံနိုင်စွမ်းကိုလည်းထိန်းချုပ်ခံထားရလို့ရော့ကြေးရလို့တဲ့အလုတ်သမားတွေအတွက်ရွေးချယ်စရာကနေသွားခဲ့ပါပြီ။ဒါပေမဲ့တိုက်ယူနေကြတဲ့တချို့အလုတ်သမားတွေလည်းရှိပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hewin တဲ့ကတင်ဆက်ကြဖြစ်ပါတယ် ဒီဘက်ဆောင်ပါကိုတော့ဒိုးတန်ရဲ့အလုတ်တန်းတင်တော့ခင်းနှင်းဖြူစိုကတင်ဆက်ပေးထားပါတယ်ရှင်
စနေလပိုင်းထီကိုတော့ကျမတို့အလုပ်လုပ်ရတယ်။လာတိုင်းတသိန်းပေးမယ်ဆိုပြီးဇန်နဝါရီလကတော့ရတယ်။မတ်လမှာကစက်ယုံကအပြီးပိတ်သွားတယ်။လက်ရှိမှာတော့အလုပ်လက်မဲ့ပါ။ကျမအဲ့ဒီစက်ယုံမှာအလုပ်လုပ်နေတာလုံးသက်ကနှစ်နှစ်ခွဲလောက်တော့ရှိပြီ
။ရန်ကုန်ကစက်ယုံတစ်ခုမှာတနည်းလိုအားက4800နဲ့မတ်ကြီးကြီးဝင်အလုပ်လုပ်ခဲ့ပါတယ်။2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အ ਨੇ ဆုံးလုခလာစာဥပဒေအရအလုတ်သမားတယောက်ကိုအလုတ်ထုံမယ်ဆိုရင်လုတ်တက်ကိုလိုက်ပြီးနင်နာကြီးပေးရမှာဖြစ်ပါတယ်။မကြီးကြီးကတော့သူရတဲ့တလောက်မရခဲ့ပါဘူး။ပိုဆိုးတာကတော့သူအလုတ်တက်လဲထမရသေးတာပါ။သူ့မှာကျွေးမွေးရမယ့်တာသမီ3ယောက်ရှိပါတယ်။နေစားအလုတ်သမားဖြစ်တဲ့သူ့ယောက်ျားလာစားကလည်းပုံမှန်မရှိပါဘူး။စက်ယုံပိတ်လိုက်တဲ့အချိန်မှာသူ့မှာကိုဝင်ကရှိနေပြန်ပါတယ်။
မမရ
ရတော့
လေးရ
ရတော့စက်ယုံပိတ်သွားပြီးတဲ့နောက်ပိုင်းစက်ယုံလေးယုံလောက်အလုတ်ထက်လျှောက်ဖြစ်တယ်။အင်တာဗျူးခေါ်တဲ့အခါလူကလည်းအသက်38နှစ်လောက်ရှိနေပြီးကိုဝင်းကလည်းရှိနေပြီးဆိုတော့မခေါ်သေးဘူးဆိုပြီးတော့အငင်းခံရတယ်။သူတို့ကတော့ကိုကိုကိုဝင်းရှိလို့တော့အသက်ကြီးလို့တော့မပြောပါဘူး။ကိုလျှောက်တဲ့နေရာကိုပဲတခြားသူကသွားလျှောက်ရင်အလုတ်ကရတယ်။မပြောပေမဲ့ကိုကသိနေတော့စိတ်မကောင်းဖြစ်ရတယ်။ကိုဝင်းရှိရင်အသက်ကြီးရင်ထမင်းမစားရတလို့မျိုးဖြစ်နေတာပေါ့။ စက်ယုံအလုံယုံ200နီးပါးဟာပြီးခဲ့တဲ့နှစ်ပိုင်းတော့ကပိတ်သိမ်းဖို့တင်ပြထားပြီးအများစုကရန်ကုန်ကဖြစ်တယ်လို့မြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရှင်များအသင်းကသိရပါဗျ။ COVID-19 ကပ်ရောဂါကာလမှာစက်ယုံအလုံယုံများစွာအပေါ်တက်ရောက်မှုတွေရှိခဲ့ပါဗျ။2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းတာဖြစ်လာတော့စက်ယုံအလုံသမားတွေနဲ့အလုံသမားအရေးတက်ကြွလှုပ်ရှားသူတွေဟာစစ်တပ်ကိုစန့်ကျင်ဆန္ဒပြရမှာရှီတန်းကပါဝင်ခဲ့ကြပါဗျ။ဖက်ဆက်လုပ်ငန်းတွေကနေထွက်သွားဖို့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအပေါ်ဖိအားပေးခံရပြီးစီးပွားရေးကလည်းလင်းလင်းမြန်မြန်ကျဆင်းသွားခဲ့ပါတယ်။ဆက်အနာသိမိနောက်ပိုင်းအလုပ်ပြုတ်သွားတဲ့အလုပ်သမား16တန်းအထိရှိတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့အချက်အလက်တွေအရသိရပါတယ်။ဆက်ရုံအလုပ်ရုံတွေပိတ်ကုန်တာနဲ့အလုပ်ကင်ရှားပါသွားတာတွေကြောင့်အလုပ်သမားတွေအပေါ်အခွင့်အရေးချိုးဖောက်တာတွေပိုဆိုးလာခဲ့ပါတယ်။ရော့ကြီးမပေးဘဲအလုပ်ဖြုတ်တာတွေကလုံယူးလုံးစင်လိုတောင်ဖြစ်လာပြီလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါရီကိုကူညီပေးနိုင်တဲ့သူကလည်းနည်းလာခဲ့ပါပြီ။ဖန်စီထောင်ချခံရတဲ့အလုပ်သမားကောင်းဆောင်နဲ့တက်ကြွလှုပ်ရှားသူစုစုပေါင်း300ကျော်ရှိတယ်လို့သမဂ္ဂတွေကဆိုပါတယ်။အလုပ်သမားတွေရဲ့အတန်တွေပိုထွက်လာဖို့လိုတယ်လို့သိသိညွတ်ညွတ်သောသမဂ္ဂများအဖွဲ့ချုပ်မြန်မာ SDUM ကဒေါ်မျိုးမျိုးအေးကပြောပါတယ်။
ဆိုလို့ရှိရင်တော့တမလို့တင်ရှိတဲ့နေရာကတော့မများမှာတမကယုံကြီးဖွင့်ထားကြတယ်ဆိုတော့သူတို့ကတိနေတယ်လေယုံနဲ့ဆိုင်ပုတ်တွေလည်းတင်တာကျွန်တော်တို့ဆိုလဲဆိုင်ပုတ်တွေလည်းမရှိယုံတွေလည်းမရှိပေါ့နော်အဲ့လိုမျိုးဆိုတော့ဆိုင်ပုတ်တင်တာယုံရှိတယ်ဆိုလို့ရှိရင်အဲ့ဒီယုံတွေတောင်းပြီးတောင်းလို့ရတယ်အဲဘယ်တော့ပေါ့နော်တော်တော်များကလည်းအဲဒီမှာဖန်ဆီးတဲ့ခါကျတော့ယုံများတဲ့နေရာတစ်ခုပေါ့နော်အဖန်ဆီးရှိတဲ့နေရာတစ်ခုကိုရှောင်သွားကြတယ်အဲကျွန်မအနေနဲ့ဖြည့်ပြောရမယ်ဆိုလို့ရှိရင်တော့ကိုချုပ်ပေါက်ခံရတယ်ကိုချုပ်ပေါက်ခံရတယ်ဆိုရင်တော့ဒါတုံ့ပြန်မှုတွေပဲ။ဟိုမတရားလုံးထုတ်လိုက်တယ်။ထုတ်ခံရတဲ့ကဘာမှမပြောဘူးဆိုရင်တော့မထုတ်လိုက်တဲ့ကသူ့မှန်တယ်လို့ထင်တာပေါ့။ပေါ်လေလည်းပြောတယ်။ဒီလိုထုတ်လို့ရတယ်လို့ထင်တာလေ။
ပြဒနာတွေပို့ရှုထွေးကုန်မှာကြောက်ရလို့အလုပ်သမားတွေဟာလုပ်ငန်းခွင်တွေကမတရားမှုတွေကိုတိုင်တာတန်းတာတွေမလုပ်ရဲကြပါဘူး။ဒါပေမဲ့တချို့ကတော့အဲ့ဒီအတွက်တိုက်ပွဲဝင်နေကြတာတွေရှိပါတယ်။ဦးတောင်ဟန်တယောက်သူမန်နေဂျာလုပ်နေတဲ့စက်ရုံကနေဖေဖော်ဝါရီလကထုတ်ခိုင်းခဲ့ရပါတယ်။အလုပ်တွေအချိန်မီပြီးမြောက်အောင်မလုပ်နိုင်လို့ဆိုပြီးသူနဲ့နောက်အလုပ်သမား19ယောက်ကိုအလုပ်ထုတ်လိုက်တာပါ။ဒါပေမဲ့တခြားသူတွေကညှိနှိုင်းဆွေးနွေးတာတွေပြီးတဲ့နောက်မှာပြန်ပြေးလဲသွားခဲ့ပါတယ်။ဦးတောင်ဟန်တယောက်ပဲမပြေးလဲခဲ့တာပါ။အသက်64နှစ်ရှိနေပြီဖြစ်တဲ့သူအတွက်စက်ရုံဘက်ကလုပ်သက်အများကြီးအတွက်အကျိုးခံစား권ကိုမပေးချင်တာလို့သူကယုံကြည်ပါတယ်။ကုမ္ပဏီမှာသူ့လုပ်သက်က9နှစ်ရှိနေပါပြီ။ဥပဒေအရဆိုရင်သူရော့ချေ350ကျော်ရရှိရမှာပါ။အဲ့ဒီငွေကြေးသူ့ကိုမပေးခဲ့ပါဘူး။မြို့နယ်နဲ့တိုင်းအလုပ်သမားယုံနေတဲ့အလုပ်သမားခုံသမားကြီးကိုတိုင်ကြားခဲ့ပါဗျ။အဲ့ဒီမှာအရေးနှိပ်ပြန်တော့အလုပ်သမားဝန်ကြီးဌာနအထက်ကိုသူစာရေးတိုင်ခဲ့တာပါ။
ဒီမှာတင်လိုက်တော့ဤပြီးတော့ဝန်ကြီးကဤပြီးတော့နေပြီးတော့မြန်မာကမှရှိတဲ့တိုင်းယုံကိုပြန်လွှဲလိုက်တော့ဦးအိုက်တိုင်းယုံသွားတယ်။အဲ့မှာညှို့မှုပေါ့။တိုင်းဦးစီးဟုတ်ပေါ့။အဲ့လူအပြင်းဆင်းလာတော့အဲ့ဒီမြန်မာကအစ်တေးရအောင်တောင်းပြီမယ်လေ။နောက်၅ရက်တောင်းပြီမယ်လေ။ခဏလက်ခံမှာရဆိုဆရာကျွန်တော်အမှန်ကန်ဖြစ်ညာကျွန်တော်လက်မခံနိုင်ဘူး။မျက်နှာဒီကတရားစွဲရဥပဒေတရားစွဲရဆိုပြီးတော့စာထုတ်ပြီးလိုက်တယ်။
အဲ့နောက် STUM သိစညညတော်တမကများအဖွဲ့ချုပ်မြန်မာကဝင်ရောက်ကူညီပေးခဲ့ပြီးပက်စီနဲ့ပတ်သက်တဲ့ online campaign တွေပြုလုပ်တာတွေကူညီပေးခဲ့တယ်လို့ဦးတောင်ဟန်ကဆိုပါတယ်။သူ့အမှုကရင်ဆိုင်နေရစေပါအလုံသမားတွေဘက်ကတရားမျှတမှုရဖို့ဆိုတာအာဏာသိမ်းပြီးနောက်မှာပိုခက်ခဲလာတယ်လို့တက်ကြွလှူရှာသူတွေကဆိုပါတယ်။အလုပ်ရှင်တဲ့အလုပ်သမားကြားအငင်းပွားမှုတချို့ကတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ခုံသမားရီကောင်စီစီရောက်သွားပါတယ်။အဲ့ဒီမှာအလုပ်ရှင်အလုပ်သမားနဲ့အစိုးရကိုယ်စားလှယ်၅ဦးစီပါဝင်တာပါ။အလုပ်ရှင်ကိုယ်စားလှယ်တွေကစစ်အုပ်စုချပေးတဲ့ကိုယ်စားလှယ်တွေနဲ့တဖက်တည်းဖြစ်တယ်လို့အလုပ်သမားအရေးတက်ကြွသူတွေကပြောပါတယ်။ဒါကြောင့်အလုပ်သမားတွေက၃မဲ၄မဲနဲ့ရှုံးမိတာဖြစ်နေပါတယ်။ကောင်စီကိုကြော်နိုင်မဲ့နည်းလမ်းလည်းမရှိတော့ဘူးလို့မမျိုးမျိုးအေးကပြောပါတယ်။
2008အခြေခံဥပဒေမှာနိုင်ငံသားတဦးရဲ့အခွင့်အရေးရာနိုင်ငံသားတယောက်ကပဲတရားရုံးတစ်ခုခုကနေချမှတ်တဲ့အမိန့်ကိုမကျေနပ်ဘူးဆိုလို့ရှိရင်အဲညီပြီးတော့တရားရုံးတရားလွှတ်တော်ချုပ်တရားရုံးချုပ်ပေါ့နော်အဲ့မှာဒီစာချုပ်တော်တက်ခွင့်ရှိတယ်စာချုပ်တော်ကိုရောက်လို့တရားမျှတမှုရမယ်မရဘူးလေဒါဆုံးဖြတ်လို့တော့မရဘူးပေါ့နော်ဒါပေမဲ့နောက်တက်ဖို့စာချုပ်တော်ရှိနေတဲ့ခါကျတော့ဒီဟာမကျေနပ်ဘူးဆိုရင်နောက်တစ်ခုတက်လို့ရတယ်ဆိုတာမျှော်လင့်လို့ရသေးတယ်အာဏာသိမ်းထားတဲ့ကာလမှာတော့အဲ့ဒီအခွင့်အရေးကအဲ့ဒါဟိုကရက်တယ်ပေ
ါ့နော်နောက်ထပ်စင်ခုံမှုတစ်ခုကလာစာပါကုံစင်းလုံးဘလောက်တက်တဲ့လာစာတွေကတက်မလာပါဘူးအရင်ကတနေ့စာလောအခါကစားဖို့တောက်ဖို့လောက်ငှားပေမဲ့အခုကတော့မရတော့ပါဘူးအလုပ်သမားတွေဟာကုကယ်ရမယ့်ဖြစ်နေရပါပြီအလုပ်လေတစ်ခုမပြုတ်ဖို့အတွက်ဖိအားပေးပြီးအချိန်ပိုခိုင်းခိုင်းအခြေခံလာစာထက်ရှော့ပေးပြီးလုပ်နေကြရတာပါပဲတချို့အလုပ်သမားတွေကလုပ်ငန်းခွင်မတိကျမှုတွေရှိနေလို့စက်ရုံတစ်ခုကနေနောက်တစ်ခုကိုပြောင်းနေကြရပါတယ်။အဲ့ဒီအခါမှာသူတို့လုံသက်ခန်းစားခွင့်မရှိတော့ဘဲတခါပြောင်းနိုင်အသည့်ကပြန်ပြန်စနေရတာပါ။နေစီလာစီနဲ့ကလေးမွေးရတော့မဲ့မက်ဂျစ်ကြီးဝင်လို့အလုပ်သမားတွေကမိုးပြီး
လာလို့ရှိရင်တော့ဒီမှာပြန်ပြီးတော့လုံးဆောင်မယ်။မခေါ်တာခေါ်တာတော့သူတို့အကြောင်းပေါ့နော်။လုံးဆောင်
မွေးပြီးရင်ကျမပြန်ပြီးတော့အလုပ်ဆောင်မယ်။မခေါ်တာခေါ်တာကတော့သူတို့အကြောင်းပေါ့။ရတဲ့အလုပ်ကတော့ရှောက်ရမှာပဲ။အဲ့ဒါမှမရဘူးဆိုရင်တော့ရန်ကုန်မှာနေထိုင်ရတီဖို့ကမလွယ်ဘူးတော့ဘူးဆိုတော့ ARD တိုင်းဘက်ကအမျိုးရေစီကိုပြောင်းရွှေ့နေထိုင်ဖို့စဉ်းစားထားတယ်။ကျမအနေနဲ့ကမပြောင်းချင်ဘူးဆိုပေမဲ့လည်းမတက်နိုင်ဘူး။ကန်တရားပေါ့
။တစ်ဖက်မှာတော့ဦးတောင်ဟန်တယောက်ဟာသူ့အခွင့်အရေးအတွက်တောင်မကပဲတခြားအလုပ်သမားတွေအတွက်ခွန်အားပေးနိုင်ဖို့ဆက်လက်တိုက်ပွဲဝင်နေစေပါ။ဦ
းခင်သာတော့သူလုံးလို့ရတယ်လုံးကြပဲ။လူသမားတွေကငွေကြီးရတာနှစ်ပတ်တည်းမပေးဘူး။ဆိုတော့ပြမှန်လားနဲ့အမှန်တရားဖြစ်တာနဲ့လုံးဝမှငြိမ်းရမရဘူးပြောမယ်ဆိုတော့အကုန်လုံးအဲ့တော့အလုပ်သမားတွေစိတ်ဓာတ်တွေပြပြားနေတာကိုစိတ်တွေမကန့်ကျင်ဖြစ်နေကြတာပေါ့နော်အလုပ်သမားတွေကအဲ့လိုမျိုးဖြစ်စိတ်ဓာတ်ကြီးရတယ်မလို့ပြပြားပြီးတော့အဲ့ဒါပဲမဲ့ကျေးဇူးခုမှလူချင်းပြန်လာပေါ့ကွာဥလို့ရာဇကြီးပဲဆက်တော့အဲ့လိုဖြစ်နေအောက်မြေပြူဆိုးတာကျက်ခါခါတော့အမှန်တရားဖြစ်တဲ့အတွက်ကြောင့်မလို့ဒီခုခံစားခွင့်ရကျင်တာပေါ့နော်အဲ့တော့ကျွန်တော်ကတော့မှန်မှန်ကန်ကန်လေးကျွန်တော်နဲ့ဥလီတိုင်းကျွန်တော်ဖြစ်စီကျင်တာပေါ့နော်ကျွန်တော်ကအောင်မြင်သွားရင်နောက်လူငယ်တွေလည်းအဲ့လိုမခံတော့ဘူးပေါ့နော်ကျွန်တော်ကသာအဲ့လိုမအောင်မြင်အောင်နောက်ကြီးလည်းမိသားဖြစ်အောင်ပို့ပြီးတော့ရောက်တက်လာမယ်ပေါ့နော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြားရလို့ကျင့်တ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်တို့တဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးဟာစစ်မှားတပါအခြားမရှိလမ်းကြောင်းပေါ်ကိုရောက်နေပြီလားလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးခန်းဒုတိယပိုင်းကိုဒီတပတ်မှာတင်ဆက်မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီတိုက်ပွဲဟာဘယ်ဘက်ကမှမနိုင်ပဲဘောကန်ဒေတာကလိုပြိုကွဲသွားနိုင်တယ်ဆိုတဲ့ကောက်ချက်ပေါ်အမေရိကန်ကောလ်တန်ကောလိပ်ကနိုင်ငံကရေးရာနဲ့နိုင်ငံရေးသိပ်ပံပေါမော့ကဥထွန်းမြင့်နဲ့ဥတင်မောင်တန်းတို့ကဆွေးနွေးထားပါတယ
်သူတို့ကစကန်ဒရီယာနေပြီးတော့တရှရီလေဗယ်ခေါင်းဆောင်တွေနားလည်ဖို့လိုတယ်သူတို့နားလည်မှသူတို့ရဲ့ဘော့စ်ကိုသူတို့ကတက်ပြီးတော့ပြောသွားမှာဖြစ်တယ်အဲ့တော့အဲ့လောက်ထိမရှိဘူးမလုပ်ချဘူးဆိုတော့ဒါ မေကအတိတဲ့အတိုင်းပဲအခုကျွန်တော်ပြောတဲ့ရေဘူးရကျွန်တော်ခုနပထမပိုင်းဆွေးနွေးသွားတဲ့အတိုင်းပဲသူကချသွားမှာဖြစ်တယ
်။ဟုတ်ဒါပေမဲ့ဒီအမေရိကန်ထောက်လိုင်းရဲ့အကဲဖြတ်ချက်အရဆိုလို့ရှိရင်တော့စစ်အောင်နိုင်ရေးကိုနှစ်ဖက်စလုံးကတွားကြပြီပဲလို့ဘယ်ဘက်ကမှနောက်ခေါက်ကြအောင်နိုင်ပွဲမရှိဘူးဆိုတဲ့အကဲဖြတ်ချက်လည်းရှိနေတယ်လို့အန်ဒရူးဆက်ရဲ့ဩစတြေးလျပညာရှင်မြန်မာအရေးထွက်ချင်သူအန်ဒရူးဆက်ရဲ့ဒါဆောင်းပါးတစ်စောင်မှကျွန်တော်တို့ဖတ်လိုက်ရပါတယ်အဲ့ဒီလိုအကဲဖြတ်ချက်ရှိနေရင်မူပေါင်းရှိပေမဲ့ရောအမေရိကန်နဲ့အနောက်နိုင်ငံတွေကလှုပ်ရှားလာပါမလား
CIA က firepower ဘက်ကနေချပြီးတော့သုံးသပ်သွားခြင်းဖြစ်ပါတယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ firepower နဲ့ဒီစစ်ကိုကြီးပဲစစ်ကို firepower ကြီးပဲသုံးပြီးတော့နိုင်တာမဟုတ်ဘူးကမ္ဘာကျွန်တော်တို့ဒီ revolution တွေရဲ့ကမ္ဘာစစ်တွေကိုကျွန်တော်တို့သုံးသပ်လေ့လာတဲ့ IR scholar တွေပေါ့ကျွန်တော်တို့ပေါ့အချင်းနေနိုင်ငံကသိပ္ပံတွေကိုသင်နေတဲ့ကျွန်တော်တို့ဒီ scholar တွေအနေနဲ့လေ့လာထားတဲ့အခါမှာ 3-1 ratio formula ဆိုတာရှိတယ်အဲ့တော့ 3-1 ratio ကကျွန်တော်တို့နှစ်ပိုင်းခွဲပြီးသုံးအောင်သုံးလာရှိတယ် 3-1 ကတခုကဒီ battle level စစ်ပွဲဒီစစ်ပွဲလေးရဲ့ level မှာကဒီ defense လုပ်တဲ့လူထက် attack လုပ်တဲ့လူကသုံးပုံတာရမယ်ဆိုတဲ့အမြင်ဒါလူအင်ကစစ်အင်က firepower ရနောက်တစ်ခုကဒီမဟာဗျူဟာစစ်ကိုချပြီးတော့စစ်ကြီးရေဘရမစ်ကဘာစစ်လို့ဒုတိယကဘာစစ်ခု Russia နဲ့ Ukraine စစ်လိုမျိုးချပြီးတော့ကြည့်မယ်ဆိုရှင်သုံးပုံတစ်ပုံဆိုတဲ့ formula ရှိအဲ့ဒါဘာလဲဆိုရှင်ကျွန်တော်တို့သုံးပုံတစ်ပုံ ratio နဲ့ကြည့်မယ်ဆိုရှင်ပထမတစ်ပုံကဘာလဲဆိုလို့ရှိရင်အဲသုံးပုံဘက်ကပထမတစ်ပုံကဘာလဲဆိုလို့ရှိရင်ပြည်သူလူထုနဲ့ပြည်သူလူထုဆိုတာကအဲ့ဒေသန္တရမှာရှိတဲ့ပြည်သူလူထုအဲ့ဒီနိုင်ငံမှာရှိတဲ့ပြည်သူလူထုပြီးရင်ကဘာရဲ့ပြည်သူလူထုပေါ့ဗျာအဲ့ဒီပြည်သူလူထုရဲ့ထောက်ခံမှုအင်အားကဘယ်လောက်ရှိတယ်လဲတာတဲ့ဘက်ကနိုင်မယ်ဆိုတော့ဒါကျွန်တော်တို့ဒီ international relation အပြည်ပြည်ဆိုင်ရာဒီဆက်ဆံရေးတွေကိုလေ့လာထားတဲ့စစ်တွေကိုလေ့လာထားတဲ့အဲဟိုကသုံးပုံတစ်ပုံရပြောလို့ရှိရင်အဲ့ဒီပုံအဲ့ဒါတစ်ပုံဒုတိယတစ်ပုံကဘာလဲဆိုလို့ရှိရင်ခုနသတင်းအချက်လက်ဒီခုန intelligent အချက်လက်ပေါ့ပြောလို့ရှိရင်အဲ့ဒီသတင်းအချက်လက်ရဲ့အရည်သွေးပေါ့အဲ့ဒီရဲ့မှန်ကန်မှုအဲ့ဒီရဲ့ precise ဖြစ်မှုကဘယ်လောက်ရှိသလဲအရည်သွေးအဲ့ဒီကောင်ကဒုတိယပုံတတိယပုံကဘာလဲဆိုရင်ခုနကကျွန်တော်တို့ဒီ planning ပေါ့ war planning ပေါ့သို့မဟုတ် strategy ပေါ့နည်းဗျူဟာတွေပေါ့မဟာဗျူဟာနည်းဗျူဟာတွေပေါ့စစ်နဲ့ပတ်သက်တဲ့ဗျူဟာတွေကိုဆွဲတဲ့ဟာကဘယ်လောက်ကောင်းတယ်လဲမကောင်းလဲကွာတတိယပုံအဲ့တော့အဲ့ဒီသုံးပုံကဟိုဘက်ပုံနဲ့ကြည့်ရမှာကဘာလဲဆိုရင် firepower firepower ဆိုတော့ကြီးစံဘလောက်ရှိတယ်လဲလက်နက်ပဏစီရှိလေးရင်ပဏစီလဲတန်စီလဲစစ်သားပင်ရောက်လဲအဲ့ဒါပေါ့ဗျာအဲ့တော့ CIA ရဲ့ analysis ကကျွန်တော်ထင်တာက fire power ကိုကြည့်ပြီးတော့သူကသုံးသပ်သွားခြင်းဖြစ်နိုင်တယ်နောက်တစ်ခုက Andrew Seth ကိုယ်တိုင်ကလည်းသူလေ့လာထားတဲ့ပညာရပ်ကလည်း fire power တွေကိုလေ့လာတဲ့စာတမ်းတွေကိုသူရေးထားတာအများကြီးဖြစ်တယ်အထူးသဖြင့်မြန်မာနိုင်ငံရဲ့ Tamron နဲ့ပတ်သက်လို့ရေးထားတယ်မှာသူရေးတဲ့ဥမာကဒီမြန်မာ Tamron မှာရှိတဲ့ equipment တွေ manpower တွေ fire power ပဲသူ short ခြုံပြောရင်တော့ fire power ပြောလုံနိုင်ကြောင်အားပေါ့အဲ့ဒီအောက်ပဲကြည့်ပြီးတော့သူသုံးတတ်ထားတယ်ကျွန်တော်စာတမ်းတွေထွက်ထားတာများတယ်။သူကအဲ့ဒီရှူတော့ကနေကြည့်တဲ့ပုံစံဖြစ်လိမ့်မယ်လို့ကျွန်တော်တို့သုံးသပ်မိတယ်။ကဲဒီအဲ့ဒီဘက်ကရှူတော့နဲ့ကြည့်ရဆိုလို့ရှိရင်သူ့ရဲ့သုံးသပ်မှုကအမတန်မြန်မာနိုင်ငံရဲ့2021နောက်ပိုင်းဖြစ်နေတဲ့စစ်ရေးနိုင်ငံရေးကိစ္စတွေအားလုံးနဲ့လွဲချော်နေတဲ့ပုံစံရှိတယ်။ဘာကြောင့်ပြောရလဲဆိုရင်လွဲချော်တယ်ဆိုလို့ရှိရင်ကျွန်တော်တို့ခု PDF တွေ ERO တွေခုန NUG ရဲ့ MOD တွေတွဲပြီးတော့လှုပ်ထားတဲ့28လဒေါ်တွန်းမှာဒီလောက်ဒီ38 ranking ဖြစ်တဲ့မြမဒီကဘာမှာ38 ranking ဖြစ်တဲ့တက်မတော်ကိုစစ်တက်ကိုလူထောက်ရမလားမလို့ဒီလှုပ်ထားတဲ့အင်အား28နားလောက်တော့ထမလှုပ်ထားတာတနိုင်ငံလုံးအနေထားရကျန်တဲ့ EAO တွေကခုလက်ရှိမှာဆွေးနွေးနေဆဲဖြစ်တယ်သူတို့တွေမပါသေးဘူးအဲ့တော့အဲ့ဒါကိုကြည့်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုပြောမလဲ exercise လုပ်တဲ့အနေထားလောက်မရှိသေးတဲ့ PDF နဲ့ဒီ EAO တွေနဲ့ဒီ NUG ရဲ့လုံနိုင်စွာအင်အားပေါ့နော်ကျွန်တော်ပြောလုံနိုင်စွာအင်အားဆိုပြည်သူ့ရဲ့ထောက်ခံမှုရောခုနနောက်ကနေလိုက်လာနိုင်တဲ့အင်အားတွေရောအဲ့တော့ PDF နံပါတ်တွေကိုဒီ manpower ကိုကျွန်တော်တို့ကြည့်တဲ့ခါမှာနောက်ဆုံး report တွေရဆိုလို့ရှိရင်6သိန်းကျော်ပြီလို့ကျွန်တော်တို့တွေ့ရတယ်6သိန်းကျော်ဆိုတာခုနပြောတဲ့ကချင်းမှာရှိတဲ့ PDF စကိုင်းမကွေးမန္တလေးပြင်ကရင်နီတနင်္သာရီစသဖြင့်ပေါ့ဒီလောက်ပဲနံပါတ်ရှိသေးတယ် A ပါပါဝင်ဟလာ W ပါဝင်အကုန်လုံးတရားတွေညီညွတ်ပြီးတော့ပေါင်းနေဆိုလို့ရှိရင်တက်မတော်မှာရှိနေတဲ့8သိန်းသုံးကနေ3သိန်းကျော်ကျော်တက်မှတ်ထားတဲ့နံပါတ်တွေဒါနဲ့လာငါလာရှိလိမ့်မယ်ဒီစစ်သားဥယျာဉ်ကြီးမယ်ဆိုလို့ရှိရင်အဲ့တော့အဲ့လိုမျိုးကြည့်ပြီးတော့တေချာသုံးသပ်မယ်ဆိုလို့ရှိရင်ဒီအဲနေဦးတွလန်ရေးရဲ့စစ်ကအရှိန်ဟုံကတော်တော်မြင့်မားပြီးတော့အားလည်းအမြဲတမ်းမြင့်မားတယ်အဲထားတာရှိတယ်အဲ့တော့နောက်ဆုံးပြောလို့ရှိရင်တော့ခုနကဒီလေကြောင်းဆိုင်ရာလက်နက်တွေနဲ့လေရင်တွေဒါ PDF တွေမရှိသေးလို့ပေါ့ဗျာပြောလို့ရှိရင်အဲ့တော့အဲ့ဒီအနေထားမှာရှိတယ်လို့ကျွန်တော်တို့ဒါအဲသုံးသပ်လို့ရပါတယ
်ဟုတ်ကဲ့အဲဒါပေမဲ့မြန်မာအရေးကိုသ ตั้งแต่จ่าได้คาบาบอลคันเดต้าโดเมียอยู่กวยตัวมาล่ะสุดเลยตั้งแต่เฉดเลยสิแล้วก็ซีเยตบอลเนี่ยไงไดนามิกส์ตบอลจะเส้นตาโดสิเมดาดาอาจารย์จูนี่เลยบ่ดินี่ได้เลยลุจนโดเส้นตาโดยะไหนเนี่ยบ่จังเลยสุดยิงมาอาภิเปชิงอ่ะไต่ลาบิสุบาโดเปชิงปีเนี่ยเนี่ยมีอยู่ยောက်ลาบิสุดยิงดาเปชิงอ่ะพั่วซีได้มากูก็ ဒီကြလွတ်လပ်တဲ့နိုင်ငံကြီးညာဘူးဆိုတဲ့နိုင်ငံကြီးဒိုင်နမစ်တာဝန်မှာပဲပေါ့နော်ဆိုတော့ဒီလိုလက်ရှိအခြေအနေမှာเนาะဘောကန်လိုဒေတာလိုပြုတ်ကွဲသွားနိုင်တယ်အဲ့ဒီအတွက်တရုတ်ရဲ့ကနေတုံ့ပြန်မဲ့ဒိုင်နမစ်เนาะနိုင်ငံတကာတုံ့ပြန်နိုင်မဲ့ဒိုင်နမစ်စိတ်ကိုထည့်သွင်းစဉ်းစားရင်ဘလို့နည်းနဲ့မြန်မာအခြေအနေကိုချင်းကတ်တာကောင်းမယ်လို့ထင်တယ်ဆောစောကဟိုထုံးပြန်ပြောတ ချင်းကရင်ကောက်မယ်လို့ဆရာထင်ပါတယ
်တိတ်ကောင်းတဲ့မိကွန်းဘာကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံကို vaccination ဆိုတဲ့စကားလုံးသုံးပြီးတော့ဘယ်လိုလဲ vaccination ဖြစ်နိုင်သလားဆိုတဲ့အယူအဆနဲ့ကြည့်ပြီးတော့သုံးသပ်မှုတွေကမြန်မာနိုင်ငံရဲ့တမိုင်းနဲ့သူတို့ vaccination data မှာဖြစ်ခဲ့တဲ့တမိုင်းနဲ့ကြွားကြပြီးတော့နားလည်မှုနဲ့လွဲတာတွေပါလိမ့်မယ်နောက်တစ်ခုကဒီတရုတ်ရဲ့ဥတမန်တန်ထောက်ပြဆိုလဲတရုတ်ရဲ့အခမ်းကဏ္ဍရေးကြည့်တယ်အဲ့ဒီကိစ္စမှာအဲ့ဒီမျိုးကတရုတ်အနေနဲ့မြန်မာနိုင်ငံမှာ vaccination ဖြစ်စေခြင်းတော့ကြားပြီဖြစ်စေခြင်းလို့လဲဟိုဖွဲ့ကိုခွဲပြီးတော့ဒါလေးပေးထားလိုက်ဟိုဖူတက်မရော်လဲပေးနေလောက်ပေးပြီးတော့ဒါလေးပေးထားလိုက်ချင်းပြောလို့ရှိရင်ရုပ်သေးဆွဲထားတာပေါ့ဒါမှမဟုတ်လဲကျွန်တော်တို့ကောင်းထင်မှာပြန်နေနဲ့စွန့်လို့ကြည့်ရမဆိုရင်စွန့်လို့ကျိုးနဲ့ဆွဲထားတာပေါ့အဲ့တော့ကျိုးနဲ့ဆွဲထားပြီးတော့ငှက်အဖြစ်မခံဘူးပြောလို့ရှိရင်စွန့်ဖြစ်နေပဲထားထားတယ်အဲ့တော့ခုနကရုပ်သေးအဖြစ်မခံဘူးအသက်မရှိခံဘူးခုနကအသက်ရှိတဲ့လူမဖြစ်ခံဘူးရုပ်သေးဖြစ်နေထားခြင်းအဲ့တော့အဲ့ဒီ vaccination မူဝါဒကကျွန်တော်ခဏဒီသမိုင်းနဲ့ပတ်သက်ပြီးတော့ခြီးပြီးတော့တရုတ်သမိုင်းပညာရှင်တွေကိုယ်တိုင်ရေးထားတဲ့သမိုင်းမှာကျွန်တော်ကိုးကားတဲ့ဥစားကသူမူဝါဒချထားတာက vaccination သိပ်သွားစေခြင်းအဲ့လိုမျိုးသွားတယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့သူ့ထဲကိုခေါ်ယူလို့ရနိုင်တဲ့အဖွဲ့တွေရှိမလို့ဥမာသူနဲ့ခွဲပြီးတော့လုပ်နိုင်တဲ့အဖွဲ့တွေလည်းရှိနိုင်တယ်သူရဲ့ interest ကတရုတ်ရဲ့ interest ကအဲ့ဒီအနေထားမှာလောလောဆယ် following policy မှာအဲ့မှာရှိနေတယ်ဆိုလိုတာဘယ်လိုပြောမလဲခုနကကွဲကွဲပြားပြားဖြစ်တဲ့နိုင်ငံတွေမှာအဲ့ဒီကွဲပြားတဲ့နိုင်ငံတွေမှာအာဏာရှင်အုပ်ချုပ်တယ်ဆိုလို့ရှိရင်သူ့အနေနဲ့လှုပ်လို့ရတာပို့ပြီးတော့ကောင်းတယ်ဆိုလို့မူတာအဲ့ဒါအခုလက်တင်အမေရိကမှာလည်းအဲ့လိုသုံးခဲ့တာကြာပြီလက်တင်အမေရိကနဲ့အဲ့ဒီဒေတာတွေနဲ့လောက်ခဲ့တဲ့လုပ်ငန်းတွေလည်းအများကြီးပဲနောက်ပြီးလို့ရှိရင်ခုအာဖရိကမှာအဲ့လိုသူတို့သွားနေတယ်အဲ့တော့တရုတ်ကတရုတ်ရဲ့မူဝါဒဒါအဲ့ဒီဘောင်တွေကသူကကြည့်ပြီးတော့သွားနေအဲ့ဒီနည်းနဲ့ကြည့်ပြီးတော့ကျွန်တော်သွားမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာရှိနေတဲ့မျိုးတွန်လာရေးခေါင်းဆောင်တွေနေနဲ့အဲတရုတ်ရဲ့မူဝါဒတရုတ်နဲ့ပတ်သက်တဲ့မူဝါဒကိုရှင်းရှင်းလင်းလင်းချရမှာဖြစ်တယ်အဲ့ဒီရှင်းရှင်းလင်းလင်းချတဲ့ကိစ္စကဘယ်လိုချရမလဲဆိုလို့ရှိရင်ဆိုလိုတာကခုနကဒီလူသားတစ်ယောက်ချင်းလွတ်မြောက်တဲ့ဒီဒီမိုကရေစီလွတ်မြောက်မှုကိုအားပေးမဲ့စနစ်ဟာဒီမိုကရေစီဟုတ်လားအဲ့ဒီနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေအားလုံးမြန်မြန်ဆိုင်ဆိုင်ထွက်အောင်လုပ်နိုင်တဲ့စနစ်ဟာဒီမိုကရေစီနဲ့ခုနဈေးကွက်စီးပွားရေးမှန်ကန်တဲ့ဈေးကွက်စီးပွားရေးဝါဒတွေဖြစ်တယ်အဲ့ဒီဘက်ကိုတဲ့တဲ့လင်းလင်းရှောက်မဲ့ဆိုတော့ကဘာလဲသိအောင်ကြင်ညာရမယ်လုပ်ပြီးလို့ရှိရင်သွားရမယ်အခုဥစားကတရုတ်နဲ့လည်းအဲမိတ်ဆွေဖြစ်ချင်းနဲ့အိန္ဒိယနဲ့လည်းမိတ်ဆွေဖြစ်ချင်းနဲ့အမေရိကနဲ့လည်းမိတ်ဆွေဖြစ်ချင်းအဲအဲ့တော့အဲ့ဒီပုံစံမျိုးနဲ့သွားရဲဆိုတော့ဒီဖတ်ရတာခက်တယ်လေကိုဘက်ကအကူအညီမှုဆုံးဖြတ်ရမှာလည်းခက်တယ်ဘယ်ပုံတန်းသွားမလဲဆိုအဲ့တော့ရှင်းရှင်းလင်းလင်းတာကျွန်တော်တို့ဒီတရုတ်နိုင်ငံလည်းဒီမိုကရေစီရတယ်တမှုရစေခြင်းနဲ့တရုတ်လူမျိုးတွေလည်းဒီမိုကရေစီရဲ့အနှစ်သာရတွေလူခွင့်ရဲ့အနှစ်သာရတွေကျွန်တော်တို့ခံစားစေခြင်းနဲ့ကျွန်တော်တို့နိုင်ငံသားတွေလည်းအဲ့လိုပဲသွားမှာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့မူဝါဒဟာဒီလိုဖြစ်တယ်အဲ့ဒါကြောင့်တရုတ်နေနဲ့စကစလို့အာဏာရှင်ကိုကျွန်တော်တို့တိုက်နေတဲ့အာဏာရှင်ကိုခင်ဗျားတို့ကူညီတယ်ဆိုလို့ရှိရင်ခင်ဗျားဟာကျွန်တော်တို့ရဲ့ရန်သူကိုအားပေးခြင်းဖြစ်တယ်အဲ့ဒီအတွက်ခင်ဗျားတို့ကကျွန်တော်ရဲ့တောက်တိုင်ဖြစ်တယ်အဲ့ဒီတောက်တိုင်ကိုကျွန်တော်တို့ဖြုတ်ဖို့ရတဲ့စစ်ကလုံနေခြင်းဖြစ်တယ်တတိထားပါရှင်းရှင်းလင်းလင်းနဲ့အနောက်ကိုလည်းတက်တယ်ပြောထားအရှေ့ကိုလည်းတက်တယ်ပြောထားအလဲကိုလည်းတက်တယ်ပြောထားပြီးတော့ရှင်းလင်းတဲ့မူဝါဒရှိတယ်ဆိုလို့ရှိရင်ဖုနာဥဒမောင်တန်းမေးတဲ့မေးခွန်းရဲ့အဖြေတွေကသူ့ဘာသာသူအလိုလျောက်ပေါ်လာပါလိမ့်မယ်ဆိုတဲ့အကြောင်းကျွန်တော်စန့်ကြည့်လို့ရတယ်ဆွဲကြည့်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့အမေရိကန်နိုင်ငံကာတန်ခွာလိုက်ကနိုင်ငံရေးသိပ္ပံပေါ်ပေါက်ခဆရာဦးထွန်းမြင့်ဖြစ်ပါတယ်ကျွန်တော်တမောင်တမ်းပ
ါ
ဥဒေမောင်တန်အပစင်တင်ပြရတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်ရဆင်ခဲ့ရတာဖြစ်ပါတယ် VO ရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လုပ်နေပါတယ
်တရိမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရိမန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့နေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါအခုဆက်လက်ပြီးတော့ bus in Canada တွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်ပထမအဆုံးကတော့အာရှနိုင်ငံရဲ့အစီအစဉ်ဖြစ်ပါတယ်တင်မာမှုတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ကိုသွားရောက်ပါတယ်။ဒါအပြင်တရုတ်ကျူးဘားထောက်လှမ်းရေးကိစ္စနဲ့အမေရိကန်နျူကလ িয়ার လောင်စာသုံးရင်ကုန်သင်္ဘောတောင်ကိုရီးယားကိုရောက်ရှိသွားတဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။တရုတ်နဲ့အမေရိကန်အကြားတင်မာမှုတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ကိုတနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်။သူရဲ့ခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေတုန်းကအခုလိုပြောဆိုခဲ့ပါတယ်
။ Intense competition requires sustained diplomacy to ensure that competition does not veer into confrontation.
အပြင်းထန်ပြိုင်ဆိုင်မှုတွေရှိနေချိန်မှာဒီပြိုင်ဆိုင်မှုကနေထိတ်တဲရင်ဆိုင်မှုဒါမှမဟုတ်ပဋိပက္ခအသွင်ကိုရောက်ရှိမသွားဖို့ခိုင်မာတဲ့တန်တမာဆက်ဆံရေးလိုအပ်ပါတယ်။ဒီအချက်ဟာအခုတွားရောက်မဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ်
။ဒီခီးစဉ်မှာရည်ရွယ်ချက်၃ခုရှိပါတယ်။ပထမတစ်ချက်ကတော့အခက်အခဲနဲ့ပြဿနာတွေကိုဆွေးနွေးဖြေရှင်းနိုင်ဖို့အတွက်ကောင်းမွန်တဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လှစ်ထားနိုင်ဖို့နဲ့နိုင်ငံအကြားပြိုင်ဆိုင်မှုတွေကိုစနစ်တကျဖြစ်အောင်စီမံဖို့ဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အမေရိကန်ရဲ့တန်ဖိုးတွေနဲ့အကျိုးစီးပွားတွေအတွက်ပြောဆိုဆွေးနွေးမှာဖြစ်ပါတယ်။ဒေသဆိုင်ရာကိစ္စတွေနဲ့နိုင်ငံတကာကိစ္စရပ်တွေအပါအဝင်အမေရိကန်ရဲ့စိုးရင်ပူပန်မှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။တတိယတစ်ချက်ကတော့ရာသီဥတုပြောင်းလဲမှုနိုင်ငံတကာအစည်းအဝေးလုပ်ငန်းဆိုင်ရာတည်ငြိမ်မှုစတာတွေအပါအဝင်နိုင်ငံတကာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာတရုတ်ပြည်ကိုပြီးခဲ့တဲ့ February လကတည်းကသွားဖို့စီစဉ်ခဲ့ပေမဲ့တရုတ်ထောက်လှမ်းရေးမိုးပြောင်ပူပေါင်းကိစ္စကြောင့်ရွှေ့ဆိုင်းထားခဲ့တာပါ။အဲ့ဒီနောက်တရုတ်နဲ့အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်အရေးနဲ့ရုရှားယူကရိန်းကိစ္စတွေကြောင့်တင်းမာမှုတွေထပ်မံပေါ်ပေါက်ခဲ့ပါတယ်။ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအဓိကစံတန်ဖိုးတွေထားတဲ့အမေရိကန်နိုင်ငံဟာပြိုင်ဆိုင်မှုကိုတရားဝင်ခွင့်ပြုသလိုတိုးတက်မှုအတွက်လည်းညီလန်းတစ်ခုဖြစ်လက်ခံထားပါတယ်။ဒါကြောင့်လဲတရုတ်နဲ့လွတ်လပ်စွာပြိုင်ဆိုင်လိုပြီးပဋိပက္ခမပြည့်ရေးဆိုတာကိုအမေရိကန်ဘက်ကပြောဆိုနေတာဖြစ်ပါတယ်။ဒီနေရာမှာဆက်သွယ်ဆွေးနွေးစကားပြောဖို့ဟာအဓိကဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလုံခြုံရေးဆိုင်ရာကိစ္စအတွက်ကာကွယ်ရေးဝန်ကြီးတွေဆွေးနွေးဖို့အမေရိကန်ဘက်ကကမ်းလှမ်းခဲ့တာကိုတရုတ်ကလက်မခံခဲ့ပါဘူး။အခုအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဟာလည်းတစုံတရာအကျိုးသက်ရောက်မှုရှိနိုင်ပေမဲ့လက်ရှိတင်းမာနေတဲ့အခြေအနေတွေကိုပြောင်းလဲပြစ်နိုင်မှာတော့မဟုတ်ဘူးလို့သုံးသပ်တာတွေလည်းရှိပါတယ်။ဒီကရအင်္ဂါနေ့ကတရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ခြင်းအမေရိကန်အနေနဲ့တရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာတွေရပ်တန့်ဖို့နဲ့လေးစားမှုကိုပြသဖို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ခီးစဉ်မတိုင်မီရပ်ပိုင်းလိုပြီးခဲ့တဲ့တနင်္လာနေ့ကတရုတ်ရဲ့ကျူဘာထောက်လှမ်းရေးကိစ္စကိုပြောဆိုခဲ့ပါတယ်။တရုတ်ဟာ2019ခုနှစ်ကတည်းကစပြီးကျူဘာမှာထောက်လှမ်းရေးအစီအစဉ်တွေကိုတိုးမြှင့်လှုပ်ဆောင်နေခဲ့တယ်လို့ပြောဆိုပါတယ်
။ In fact, based on the information we have, the PRC conducted an upgrade of its intelligence collection facilities in Cuba in 2019.
တရုတ်ဟာကမ္ဘာအနှံ CIA အင်အားတိုးချဲ့မှုတွေကိုအထောက်အပံ့ဖြစ်စေမဲ့တည်ဆောက်မှုတွေကိုလှုပ်ဆောင်နေတာတွေ့နေရပါတယ်။ထောက်လန်းရေးစခန်းတွေတိုးချက်တည်ဆောက်နေတာလည်းပါဝင်ပါတယ်။အဲ့ဒီအထက်မှာကျူဘာနိုင်ငံလည်းပါဝင်ပါတယ်။ကျွန်တော်တို့ရရှိထားတဲ့သတင်းတွေအရတရုတ်ဟာကျူဘာမှာရှိတဲ့သူ့ရဲ့ထောက်လန်းရေးလုပ်ငန်းတွေကို
2019 ခုနှစ်ကတည်းကထပ်မံအဆင့်မြင့်လှုပ်ဆောင်နေခဲ့ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကျူဘာကတရုတ်ထောက်လှမ်ရေးစခန်းကိုပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်သတင်းဌာနတွေကထုတ်ဖော်ပြောဆိုခဲ့ပေမဲ့အမေရိကန်အင်ဂျူရောနဲ့စစ်ဌာနချုပ်တို့ကညှင်းဆုပ်ခဲ့ပါသေးတယ်အဲဒီနောက်မှာမှနိုင်ငံသားဝန်ကြီးကအခုလိုပြောဆိုခဲ့တာပါအခုလိုအချိန်ဒီမှာပဲမြောက်ကိုရီးယားရဲ့စီးချင်းချောင်းမှုတွေကိုခံနေရတဲ့တောင်ကိုရီးယားကိုအမေရိကန်နျူကလ িয়ার လောင်စာတုံးရင်ကုန်တင်ပေါ် USS Michigan ဟာတောက်ကြံတွေကဆက်ရောက်သွားပါတယ်မြောက်ကိုရီးယားဟာမစ်ဆိုင်းတုံးနဲ့အစမပြတ်ဆန်းတက်နေပြီးနျူကလ িয়ার လက်နက်နဲ့ချင်းချောင်းမှုတွေရှိနေတဲ့အတွက်တောင်ကိုရီးယားကကာကွယ်ရေးဆိုင်ရာတိုးမြှင့်ဖို့အမေရိကန်နဲ့နိုင်ငံသဘောတူညီချက်တရက်ကိုပြုလုပ်ခဲ့ပါတယ်အဲ့ဒီသဘောတူညီချက်အရရင်ကုန်တင်ပေါ်အပါအဝင်အမေရိကန်အစမြင့်စစ်တင်ပေါ်တွေဟာတောင်ကိုရီးယားကိုပုံမှန်သွားရောက်မှာဖြစ်ပါတယ်USS Michigan ရင်ငုပ်သင်္ဘောဟာကမ္ဘာပေါ်မှာအကြီးဆုံးရင်ငုပ်သင်္ဘောဖြစ်ပြီးမိုင်1500ကျော်အဝေးကိုပစ်ခတ်နိုင်တဲ့ Tomahawk မစ်ဆိုင်းတုံးအလုံး150တပ်ဆင်ထားပါတယ်။မြောက်ကိုရီးယားကတော့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲပယ်ထိန်တပ်မစ်ဆိုင်းတုံးနှလုံးထပ်မံစမ်းသပ်ပစ်ခတ်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ပါတယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လျှာစီးပွားသတင်းများအစီအစဉ်ကိုတင်ပြပါအောင်မယ်ဒီအပိုင်းတွင်မှာတော့မြမကော်ဖီစီမံကိန်းအောင်မြင်စေဖို့အတွက်ကော်ဖီစိုက်ပျိုးရေးမှာအခွန်လျှော့ပေါ်ပေးဖို့မြမနိုင်ငံကော်ဖီအသင်းကနေပြီးတောင်းဆိုထားပါတယ် The Farmer Time Media ကတင်ဆက်ထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်နေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေမှာပြည်တွင်းမှာဈေးရရှိနေတဲ့အတွက်ငွေဦးတိကျောင်းပြည်ပတင်မှုမှုယုံနေလာတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်ငွေဦးတိကျောက်ကိုပြည်တွင်းမှာသာအားထားရောင်းချလာတဲ့အတွက်ငွေဦးတိကျောက်ပြည်ပတင်ပို့မှုနှေးပါသွားတယ်လို့ငွေဦးတိကုံတွေကပြောပါတယ်။လက်ရှိတင်ပို့နေတဲ့ပြည်ပနိုင်ငံတွေကပြည်တွင်းလောက်ဈေးများရှိတဲ့အတွက်အရင်ကပြည်ပတင်ပို့ဖို့ပုံမှန်လာရောက်ဝယ်ယူတဲ့ကုန်တွေပါဝယ်ယူမှုညှနာထားကြတယ်လို့ ERP တိုင်းဒေသကြီးညောင်နှိုးမြို့နယ်ကငွေဦးတိကုံတွေတူဟာဆိုပါတယ်လက်ရှိပြည်တွင်းဈေးကွက်မှာငွေဦးတိကျောက်အောင်စတပိတ္တာကို11,000ကနေ13,000ကျပ်ထိဈေးရရှိနေပြီးမိုးရောင်တီးကတော့တပိတ္တာကို13,000ကနေ14,000ကျပ်ထိပေါက်ဈေးရှိနေပြီးဒေသတစ်ခုနဲ့တစ်ခုဈေးနှုန်းနှဲငယ်ကွာဟနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ကာလတူဈေးနှုန်းနဲ့နှိုင်းယှဉ်ဈေးကျနေပေမဲ့စိုက်ပျိုးချိန်ကဓာတ်ပြောစားတွင်းအားစုဈေးနှုန်းတွေအနည်းငယ်ပြန်ကျဆင်းခဲ့တာကြောင့်တောင်သူတွေအတွက်တော့တွက်ချိကြိုက်တယ်လို့မကွေးတိုင်းဒေသကြီးကငရုစိုက်တောင်သူကိုဝင်းတိုင်ကပြောပါတယ်။ပြည်တွင်းထွက်ငရုတီအစိုးအချောက်တွေကိုထိုင်းနိုင်ငံကိုအဓိကတင်ပို့နေပြီးလာအိုမလေးရှားနိုင်ငံဈေးကွက်တွေကိုလည်းတင်ပို့နေတာဖြစ်ပါတယ
်။ Coffee Site ကိုတင်ပို့မှုနဲ့ပတ်သက်တဲ့အခွန်ချေလျှော့မှုတွေပြုလုပ်ပေးဖို့တောင်းဆိုထားပါတယ်။မြမ Coffee စီမံကိန်းအောင်မြင်စေဖို့အတွက်Coffee Site ပြုရေးမှာအခွန်လျှော့ပေးရေးစီစဉ်လှုပ်ဆောင်ပေးဖို့မြန်မာနိုင်ငံ Coffee အသင်းကတောင်းဆိုလိုက်ပါတယ်။လက်တလုံးမှာတော့မြန်မာ Coffee ကို American, ဥရောပနဲ့အာရှဒေသကနိုင်ငံပေါင်း14နိုင်ငံကိုပင်လယ်ရေကြောင်းနဲ့နက်ဆက်ကုန်သွယ်ရေးလမ်းကြောင်းတွေကဆက်အဆက်ဆက်အခွန်ပေးဆောင်ပြီးတင်ပို့ရောင်းချနေကြတာဖြစ်ပါတယ်။ဂျပန်တရုတ်ဆော့ဒီအာရေဗျာနဲ့ UAE တို့ကတော့မြန်မာ Coffee တင်သွင်းမှုအတွက်တွင်းကုန်ခွန်ကောက်ခံခြင်းပေါ်တုံညရန်ခံတော့သတ်မှတ်ပေးထားပြီးအခွန်ကင်းလွတ်ခွင့်ပြုထားတယ်လို့မြန်မာနိုင်ငံ Coffee အသင်းအဖွဲ့ဝင်တဦးကဆိုပါတယ်လက်ရှိမှာကမ္ဘာ Coffee ပြည်လက်မှုအရမြန်မာ Coffee ကိုထိုင်းနဲ့တရုတ်ဘက်ကအဝယ်လိုက်နေတာကြောင့်တောင်သူတွေဈေးကောင်းရရှိနေပြီးပြင်တွင်းမှာတော့ Coffee လက်ကျန်နေပါနေပါတယ်မြန်မာနိုင်ငံမှာနေ့စဉ် Coffee တန်ချိတ်တောင်းလောက်ထွက်ရှိပြီးပြင်ပဈေးကွက်ကိုတန်ချိန်9000လောက်တင်ပို့နေတာပါလက်ရှိပြင်ပဈေးကွက်မှာအထူးတန်းဝင်ကော်ဖီစစ်တန်ကိုကန်ဒေါ်လာ9500ဝန်းကျင်ဈေးရရှိပြီးပုံမှန်ဈေးကွက်ဝင်ကော်ဖီအမျိုးအစားကတော့တန်ကိုအမေရိကန်ဒေါ်လာ3000ကနေ4500ကျားပေါက်ဈေးရှိနေပါတယ
်ထောပတီတန်စစ်ရုံကိုအောက်တိုဘာလမှာစတင်လဲပတ်နိုင်ဖို့ပြင်ဆင်နေပါတယ် ရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့နယ်မှာတည်ဆောက်နေတဲ့ထောပတ်တီတန့်စင်ထုတ်ပိုးတဲ့စိတ်အုပ်အခုနှစ်အောက်တိုဘာလမှာစတင်လည်ပတ်နိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအတင်းကပြောပါရတယ်။အဲ့ဒီစိတ်အုပ်ကိုဒေသခံတောင်သူအစုအဖွဲ့နဲ့ထောပတ်တီအတင်းတို့ပူးပေါင်းတည်ဆောက်ကြတာဖြစ်ပြီးစိတ်အုပ်လည်ပတ်နိုင်ဖို့တက်စင်မဲ့စက်ပစ္စည်းတန်မှုမှုကကျပ်သိမ်းတောင်းဝင်းရလောက်ထိကုန်ကျနိုင်လို့နိုင်ငံတော်ကနေချင်းဝင်ရယူလို့ကြောင်းတင်ပြထားတယ်လို့ဆိုပါလေ။
ဟဲ့ရောဆောက်ပြီးကြာအဲစက်တီဝယ်ဖို့ပဲကြာနေတာအဆက်ကြည့်စီးလေးထဲမှာဆိုရင်တော့ရှင်းအောင်တောင်းတော့ဆက်ကုန်မှာလေခဲကလောက်ပေါ့ဗျာဘယ်လိုဒီကြီးအကောင်ဘယ်လောက်ထဲလဲမမသိရဘူးလက်ရှိတော့အကောင်တွေကစီပေါင်းပြီးစက်ရုံထောင်ပါဟိုအဲ့လားတကယ်လို့အဆင်ပြေတယ်ဆိုရင်ကျွန်တော်တို့ဒီနေ့အမြင်လေးပေါ့နော်ဆယ်လပိုင်းဆိုပြောရရင်စပါတယ်ဟိုက6လပိုင်းဆိုဒီနေ့ကြာပြီးမြေချမလုံး
စေယုံလေပတ်နိုင်ရင်ရှမ်းပြည်နယ်အတွင်းကထောပတ်တီစိုက်တောင်သူတွေလုပ်ငန်းရှင်တွေအပြင်အခြားဒေသကလက်လန်းမိတဲ့ထောပတ်စိုက်တောင်သူတွေကိုပါဝန်ဆောင်မှုပေးနိုင်အောင်ပေးသွားမယ်လို့ဆိုပါတယ်။ပြည်ပကမြန်မာနိုင်ငံကလည်းလက်စင်ထောပတ်တီတန်ချိန်3000လောက်တင်ပို့နေပြီးတန်းစင်ထုတ်ပို့တဲ့စေယုံလေပတ်နိုင်တော့ထောပတ်တီတန်ချိန်9000လောက်ထိပိုမိုထုတ်လို့တင်ပို့နိုင်ဖို့တောင်သူတွေနဲ့ကုန်တွေကမျှော်မှန်းထားကြပါတယ်။
လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာလူမှုအတိုင်းအဝိုင်းတည်ငြိမ်လုံခြုံရေးနဲ့တာယာဝါပြောရေးဟာယာတိဥရုပြောင်းလဲမှုကိုထိန်းချုပ်နိုင်တဲ့အပေါ်အများကြီးမူတည်နေပြီလို့ကြံ့ကျင်သူတွေကသတိပေးထားပါတယ်ဇွန်လ13ရက်နေ့ကနယူးယောက်မြို့မှာကျင်းပခဲ့တဲ့ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီဝန်ကြီးများအဆင့်အစည်းအဝေးမှာလည်းဒီအကြောင်းအရာကိုအလင်းနဲ့ထားဆွေးနွေးခဲ့ပါတယ်ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်အောင်တင်ပြထားပါတယ်
ပတိပခသားစီရင်ငင်းကြံရေးဖော်ဆောင်မှုနဲ့ငင်းကြံရေးတည်မြဲဖို့ထိန်းသိမ်းဆောင်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေဟာကမ္ဘာမှာဥတုရာသီဖောက်ပြန်မှုရဲ့တရားမှုတွေရှိလာနေပါပြီ။ငင်းကြံရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့ကိုလံဘီယာသမ္မတဟောင်းဟွမ်းမန်နျူအယ်ဆန်တိုစ်ကလူသားတိုင်းရင်ဆိုင်နေရတဲ့တဘာဝပတ်ဝန်းကျင်နဲ့ဥတုရာသီဖောက်ပြန်မှုမှာပူပေါင်းဆောင်မှုအားနည်းတဲ့အပေါ်အားမလို့အားမရဖြစ်နေတာပါ။ကုလသမဂ္ဂလူညိုရေးကောင်စီရဲ့ဝန်ကြီးများအဆင့်စီဝေးပွဲမှာသူကအခုလိုတင်ပြသွားပါတယ်
။ We are at a moment in history where the world is at risk of dividing into blocks.
ဒီကနေ့ကဘာဟာကျွန်တော်တို့အားလုံးရင်ဆိုင်နေရတဲ့မမျှော်လင့်တဲ့စိန်ခေါ်မှုတွေကိုပူပေါင်းအပြေရှာမဲ့အစားတကောအာဏာနဲ့အင်အားပြိုင်ဆိုင်မှုတွေလုပ်နေကြပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပူပေါင်းဆောင်ရွက်မှုမလုပ်ရင်တော့အားလုံးပျက်စီးဆုံးရှုံးကြရပါလိမ့်မယ်
။ကုလသမဂ္ဂလူညိုရေးတပ်ဖွဲ့တွေတပ်ဆွဲထားရအဖွဲ့ဝင်နိုင်ငံတချို့မှာတော့ဒေတာရင်းတည်ငြိမ်ရေးထက်တဘာဝဘေးဒဏ်ကိစ္စတွေမှာပါဝင်ကူညီနေကြပါတယ်။စီရင်မတည်ငြိမ်မှုသာမကဥဒုရာသီပြောင်းလဲမှုအတန်ကိုပါအကြီးအကျယ်ရင်ဆိုင်နေရတဲ့ကုလသမဂ္ဂအဖွဲ့ဝင်16နိုင်ငံထဲက6နိုင်ငံမှာကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တွေတက်ဆွဲထားပါတယ်။ရာသီဥဒုနဲ့တဘာဝဘေးဒဏ်ကြုံရနိုင်ခြေပိုများပြီးတော့ကြားမဒန်းတူညီမျှမှုအားနည်းတဲ့အပေါ်မူတည်ပြီး Central Africa Republic, Congo, Sudan, Afghanistan, Somalia, Mali, Haiti နဲ့ယီမင်စတဲ့နိုင်ငံတွေမှာကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တွေတက်ဆွဲထားတာပါ။ရာသီဥတုပြောင်းလဲမှုငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာညီလာခံမှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအစီအစဉ်ဌာန Peace Operation Department အခြေအကဲကအခုလိုတင်ပြသွားပါရယ
် Military engineers in South Sudan are diverted to dealing with the floods and building of dikes on a full-time basis so that they can
ကောင်စူရန်နိုင်ငံကကုလသမဂ္ဂရဲ့စစ်အင်ဂျင်နီယာတပ်ဖွဲ့တွေဆိုရင်ရေကြီးရေလျှံမှုတွေမှာပါဝင်အားဖြည့်နေရပါတယ်တာတမန်တွေတိဆောက်တဲ့နေရာမှာအချိန်ပြည့်ကူညီနေရပါတယ်။ဒါမှပဲစစ်ပြေးဒုက္ခသည်စခန်းတွေ၊ကုလစစ်စခန်းတွေ၊အ धिक လန္ဒရာတွေနဲ့လေရင်ပြေးလမ်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။နှစ်တည်နဲ့ချီပြည်တွင်းစစ်ဖြစ်နေတဲ့ဆိုမာလီယာမှာဆိုရင်လည်းစစ်ပွဲတံကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါအလူးလဲရင်ဆိုင်နေရတဲ့အပြင်နှစ်ပေါင်း40အတွင်းအစိုးရဆုံးဖြစ်တဲ့လက်ရှိမိုးခေါင်ရေရှောင်းမှုကြောင့်နေရာစွန့်ခွာလာကြတဲ့ပြည်သူတွေမှာအစာရေစာငတ်မုတ်ခေါင်းပါမှုနဲ့ကြုံနေရတာပါဒီတက်မှာကြတော့ရေရှားပြီးအပူချိန်တွေမြင့်တက်လာတဲ့ဂျားကတဲမုန်နိုင်တွေကြောင့်သွားရေးလာရေးခက်ခဲနေရပါတယ
်ရှာတိဥသူဖောက်ပြန်မှုတန်းနဲ့အတော်လေးရင်ဆိုင်နေရတဲ့ဆင်းရဲနှောင့်ပါတဲ့အတိုင်းမျိုးတွေအတွက်ကုလသမဂ္ဂကငွေကြေးထောက်ပံ့ပေးမဲ့လုပ်ငန်းစဉ်တွေရိုးရှင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်ဖလုံအိမ်တန်းငွေတွေတိတ်တဲပြီးတော့အပူချိန်မြင့်တက်လာတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေရပြီးတဘာဝဘေးဒဏ်တွေနဲ့စားနပ်ရိက္ခာနဲ့ရေအရင်းမြစ်ပါရှာပါလာတာပါ
အခုလိုဆိုးဝါးလာတဲ့ရာသီဥတုအခြေအနေမျိုးနဲ့တဟဆာရကြအောင်လို့ထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်ကြဖို့လဲပညာရှင်တွေကအကြံပြုသွားပါတယ်။ဥတုရာသီဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းညီလာခံမှအခုလိုတင်ပြခဲ့တာပါ
။ There's no room for debate on the science here. The crisis is growing, it's undermining our collective peace and security.
ဒီနေရာမှာယာရီဥဒုနဲ့ဆိုင်တဲ့သိပ္ပံပညာရပ်တွေကိုမေးခွန်းထုတ်နေစရာအကြောင်းမရှိပါဘူး။အခြေအနေတွေပိုပြီးဆိုးလာနေတဲ့အတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားနည်းသွားစေပါတယ်။ကုလသမဂ္ဂရဲ့ခိုင်မာတဲ့ဆောင်းချက်တွေမပါဘဲနဲ့ဘယ်တိုင်းပြည်တစ်ခုကမှယာရီဥဒုဖောက်ပြန်မှုတန်ကိုရင်မဆိုင်နိုင်ကြပါဘူး။နောက်ပြီးဒီကိစ္စမှာလှုပ်တင့်လှုပ်ထိုက်တာကိုမလုပ်သေးသမျှကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကျွန်တော်တို့ရဲ့လူမှုဘဝတွေကျွန်တော်တို့ရဲ့လုံခြုံမှုချုံငုံပြောရရင်တော့ကျွန်တော်တို့ရဲ့နေစဉ်လူမှုဘဝတွေအပေါ်ဆက်ပြီးချင်းကြောက်နေမှာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံခြားရေးဝန်ကြီးလီဗီယာလီယူကတော့ကုလသမဂ္ဂရဲ့2030ပြည်နယ်ရည်မှန်ချက်တွေထဲမှာဥဒုရတဲ့အရေးကိုလက်ရှိမှာရောအနာဂတ်ရည်မှန်ချက်ထဲမှာပါထည့်သွင်းရလိမ့်မယ်လို့အကြံပြုပါတယ်။ဥဒုရတဲ့နဲ့ဆက်ဆက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်မှာပါတည်ရောက်မှုရှိလာနေတဲ့အတွက်ဒါကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့အရေးတကြီးဆောင်ရွက်ဖို့လိုနေပြီလို့လည်းထောက်ပြပါရယ်။ဂျွန်လ23ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးမှာပဲအာရဗ်စောဘာများပြည်ထောင်စု UAE ရဲ့တဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီရဲ့ရာဝန်ကြီးမာရီယမ်မိုဟာမက်ဆာဟစ်အမ်ဟီရီကလည်းကုလသမဂ္ဂဟာရာသီဥဒုပြောင်းလဲမှုလိုမျိုးရှုပ်ထွေးလာတဲ့စနစ်မျိုးနဲ့သမိုင်းတစ်လျှောက်တစ်ခါမှမကြုံဖူးဘူးလို့ပြောပါရယ်။ကမ္ဘာပုံနှိပ်မှုအကျိုးဆက်အဖြစ်ခက်စစိတ်ပေါ်ပေါက်လာတဲ့တဘာဝဘေးဒဏ်တွေပို့ပြီးတော့ပြင်းထန်လာတဲ့အတွက်လည်းအဖွဲ့အစည်းတစ်ခုအစိုးရတရက်အနေနဲ့တူဦးတယ်တုံ့ပြန်နိုင်မှာမဟုတ်ဘူးလို့လည်းပြောပါရယ်။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအချိန်အဟုန်မြင့်လာတဲ့ဥဒုရာသီပြောင်းလဲမှုဟာရှုံးနေတဲ့ပြိုင်ပွဲတစ်ခုလိုဖြစ်လာပေမဲ့လည်းသူ့ကိုနိုင်ခြေရှိနေပါသေးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ကျွန်မနှင်္ဂလာပ
ါ။နားလောင်ပတ်စင်တင်ဆက်တဲ့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဖြူရဲ့အတန်လဲအစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်ဂျူလ19ရက်နေ့မှာကြက်အောင်မယ်ဒေါဆန်းစုကြည်ရဲ့အသက်88နှစ်မြောက်မွေးနေ့အခါသမယမှာတားဖြစ်သူကိုထိန်လင်းခေါ်ကင်အဲရစ်ကသူ့ရဲ့မိခင်ကိုဖမ်းဆီးထားတာဟာတရားဝင်မှုမရှိဘဲမိခင်ဒေါဆန်းစုကြည်အပါအဝင်နိုင်ငံအကျဉ်းသားအားလုံးကိုပြန်ပြီးလွှတ်ပေးဖို့အတွက်စနေနေ့မှာပြောဆိုလိုက်ပါတယ်။တန်းသားလူမျိုးစုတွေပေါ်နှစ်ပေါင်းများစွာတိုက်ခိုက်နေတဲ့စစ်တပ်ဟာပြည်သူကိုကိုပြည်သူကိုပြန်ဖိနှိပ်ညှဉ်းပန်းနေတာကြောင့်လူပေါင်း 1.8 တန်းလောက်အိုးရင်ဆွန့်ခွာထွက်ပြေးနေရတယ်လို့ပြောပါတယ်။ဒါကြောင့်ဗြိတိရှ်အစိုးရနဲ့နိုင်ငံတကာအစိုးရတွေအနေနဲ့မြန်မာအရေးကိုဦးစားပေးပြီးဆောင်ရွက်ဖို့မြန်မာစစ်ကောင်စီနဲ့တန်တမာအဆက်အသွယ်ဖြတ်ပြီး NUG အစိုးရနဲ့ဆွေးနွေးဖို့ပါတောင်းဆိုထားတာပါ။ဂျူလ19ရက်နေ့မှာကြက်အောင်မဲ့ဖန်စီထင်းသိမ်းခံနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့အသက်88နှစ်မြောက်မွေးနေ့ကိုဂျူလ19ရက်နေ့ကစနေနေ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေကစုဝေးကျင်းပခဲ့တယ်လို့ဥရောပတိုက်နယ်သာလန်နိုင်ငံမှာလည်းအဝေးရောက်မြန်မာဒီမိုကရေစီအင်အားစုတွေစုဝေးကျင်းပခဲ့ကြပါတယ်ထိုင်းနောက်ဖက်ချမ်းမြန်မာနယ်စပ်တလျှောက်တင်းကျပ်စွာထိန်းချုပ်ခံထားတဲ့ဒုက္ခသည်စခန်းမှာနေထိုင်တဲ့စစ်ပြေးဒုက္ခသည်ကိုးဆောင်တော်ဟာလာမယ့်အင်္ဂါနေ့ကြောက်မယ်နိုင်ငံတကာဒုက္ခသည်များနေ့ကိုလည်းတစ်နှစ်ထပ်ပြီးတော့ဖျက်ချွာအောင်မှာဖြစ်ပါတယ်။နေတို့ဖွင့်ဖြစ်လျှောက်ထားတဲ့ယူကရိန်းတဲ့လက်ရောမှုလုံးမှမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်းလဲအစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရည်မှုကကိုညာဝဲအောင်ဖြစ်ပါတယ်။အတံပန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charleston Bond နဲ့ Zubair Etayet တို့ဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတံလွင့်အစည်းအဝေးတွေလည်းဒီမှာတင်ပြပြဆိုမိဖြစ်ပါတယ်ကျွန်တော်ရဲ့အတံလွင့်အစည်းအဝေးကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေကင်းဝေးကြပါစေကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.